Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2022ခုနှစ်ဇန်နဝါရီလ2ရက်စနေည9နာရီကနေ10နာရီအထိ VOA အစီအစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေးပေါ်အခြေအနေကြောင့် VOA အစီအစဉ်လေးကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်းဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနဲ့မတ်စုမှုလို့ပြောပြပါမယ်2021နှစ်သစ်ထဲဝင်လာချိန်မှာပဲအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တောက်ကြနေကြသည်ဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်အလက်တွေမှာတွေ့ရပါတယ်ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 သန်းကျော်ရဲ့၄ဘုံတစ်ဘုံနီးပါးထိရှိလာတာပါ။ဒါ့အပြင်သေဆုံးသူအရေအတွက်ကလည်း 3,400,000 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။ကာကွယ်ဆေးထိုးပေးဖို့အတွက်အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေစ조사နေရချိန်မှာပဲအခုလိုပိုးကူးစက်သူအရေအတွက်ကလည်းတိုးလာနေတာပါ။နှစ်ကုန်မှာလူပေါင်းသန်း20ကိုကာကွယ်ဆေးထိုးပြီးဖြစ်မယ်လို့သမ္မတဒေါ်နယ်ထရမ့်အဆိုအရကဒီဇင်ဘာလမှာခန့်မှန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းလူပေါင်း 2.8 သန်းပဲကာကွယ်ဆေးပထမတလုံးကိုထိုးရသေးတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတော်ဖြန့်ဖြူးပေးထားတဲ့ကာကွယ်ဆေးအရေအတွက်ဟာဗိုလ်ဒူးနေသည့်ဆိုရင် 12.4 သန်းပဲရှိသေးတယ်လို့ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ကပြောပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးပထမအကြော့စထိုးပြီးဆိုတာနဲ့နိုင်ငံတော်ကလူမှုကိုအခမဲ့ထိုးပေးမယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။
दिल्ली में नहीं सारे देश में फ्री
सर दिल्ली မျိုးတော်မှာတော့မဟုတ်ပါဘူးနိုင်ငံတော်မှာအခမဲ့ထိုးပေးမှာပါလို့နယူးဒီလီမျိုးတော်ကကျန်းမာရေးဌာနတစ်ခုမှာကာကွယ်ဆေးထိုးလုပ်ငန်းကြီးကြပ်မှုဆိုင်ရာအစမ်းလေ့ကျင့်တာကိုလေ့လာပြီးတဲ့နောက်ကျန်းမာရေးဝန်ကြီး Verdant ကသတင်းတော်တွေကိုအဲ့လိုပြောသွားတာပါနောက်ပိုင်းမှာတော့ပထမအဆင့်အခမဲ့ကာကွယ်ဆေးထိုးပေးတာမှာကျမ်းမာရေးလုံသားတွေနဲ့ရှေ့တန်းကလုတ်ကန်နေရသူတွေအများစုပါဝင်มาဖြစ်တယ်လို့ဝန်ကြီးဗာရန်က Twitter မှာရှင်းလင်းရေးသားခဲ့ပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင် COVID-19 ကူးစက်မှုဒုတိယအများစုနိုင်ငံဖြစ်ပြီးနောက်6လကနေ7လအတွင်းလူဦးရေတန်း300ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။အရုပ်နိုင်ငံရှေ့မြောက်ပိုင်းကရှန်ယန်းမြို့မှာပိုးကူးစက်သူအရေအတွက်နည်းပေမဲ့တောက်လျှောက်တိုးလာနေတာကြောင့်မျိုးကန်တန်းပေါင်းများစွာကို COVID-19 ရောဂါဆန့်သက်နေပါတယ်။ပြည်ချင်းမျိုးတော်ရဲ့မြောက်ဖက်နားလေးကလျောင်နှင်းပြည်နယ်မှာရှိတဲ့အဲ့ဒီမြို့မှာနှစ်ဆန်းတရက်နေ့ကပိုးကူးဆက်သူ9ဦးရှိခဲ့ပြီးပြည်ချင်းမျိုးတော်မှာ2ဦးရှိခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာတွေ့ရှိခဲ့တဲ့ပိုးပြီးကူးဆက်မြန်မုံရတဲ့ COVID-19 ရောဂါမျိုးကွဲတစ်ခုကူးဆက်ခံရသူတွေကိုတောင်ကိုရီးယားမှာပထမဆုံးတက်ခွဲသိရှိပြီးတဲ့နောက်လူချင်းခောက်ခါခွာနေဖို့တင်းကျပ်တဲ့ကန့်သတ်ချက်တွေကိုနောက်ထပ်သတင်းနှစ်ပတ်တိုးချဲ့ချမှတ်တော်မှာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးဆက်သူအရေအတွက်တိုးလာနေတာနဲ့အမျှတကောင်းမျိုးတော်အပါအဝင်ပြည်နယ်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူမှုအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ထိုင်းကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့အဆိုပြုတင်ပြလိုက်ကြပါတယ်။လူမှုကိုဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ရှိတဲ့စီးပွားရေးလုပ်ငန်းတချို့နဲ့လူစုလူဝေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့အပါအဝင်ကန့်သတ်ချက်တွေကိုဝန်ကြီးချုပ်ပရယုတ်ချန်လိုချာကနောက်ဆုံးအတည်ပြုဖို့လိုပါတယ်။ဒါပြင်အဲ့ဒီပြည်နယ်28ခုကလူတွေအိမ်ကနေပဲလှုပ်လှုပ်ဖို့နဲ့မလိုအပ်ဘဲပြည်နယ်အပြင်ဘက်ခီးမထွက်အောင်ကန့်သတ်ဖို့ဆိုတာလည်းပါဝင်ပါတယ်။အစောပိုင်းကတော့ဗန်ကောက်မြို့တော်မှာကျောင်းတွေကိုတရင်းနှစ်ပတ်ကြာပိတ်ထားဖို့နေကလေးရင်းကျောင်းတွေအားကစားရုံတွေဘားတွေအနှိမ့်ခန်းတွေကိုယာယီပိတ်ထားဖို့မြို့တော်အာဏာပိုင်တွေကအမိန့်ထုတ်ထားပါတယ်။ထိုင်းနိုင်ငံအနေနဲ့ COVID-19 ရောဂါကူးစက်မှုပထမလှိုင်းတုန်းကကူးစက်သူနဲ့သေဆုံးသူအရေအတွက်များမလာအောင်အတော်လေးထိန်းထားနိုင်ခဲ့တာပါ။အခုဒုတိယလှိုင်းမှာကူးစက်မှုအများပြားကတော့စမုတ်စခွန်ပြည်နယ်ကရွှေပြောင်းလူသားတွေကြားမှာကူးစက်တာနဲ့ဆက်ဆံနေတာပါ။ဒါကြောင့်လဲထိုင်းလူလူကြားမှာရှိတောင်းလူသားတွေအပေါ်အထင်မြင်လွဲမှားတာတွေရှိလာပြီးမြမာတွေအပါအဝင်ပြည်ပလူသားတွေကိုလူမှုဆက်သွယ်ရေးမီဒီယာတွေပေါ်မှာပြစ်တင်ဝေဖန်ပြောဆိုတာတွေလည်းရှိလာပါတယ်။ဒီကနေ့စနေနေ့မှာကိုရိုနာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်သူ216ယောက်နဲ့သေဆုံးသူ2ဦးထပ်တိုးပါတယ်။ဒီကနေ့နှစ်ဇန်နဝါရီလမှာဗိုင်းရပ်စ်ပိုးစပြီးကူးစက်ခြင်းကလေးကဆိုရင်ထိုင်းနိုင်ငံမှာစုစုပေါင်းရောဂါပိုးကူးစက်သူအရေအတွက်8359ဦးနဲ့သေဆုံးသူက64ဦးရှိပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါစပြီးပြန့်နှံ့ကူးစက်တဲ့အခြေအနေကိုစုံစမ်းစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကစုံစမ်းစစ်ဆေးသူတွေလာရောက်မဲ့အပေါ်ဝူဟန်မြို့ကန်တွေကကြိုးဆိုကြပါတယ်။နိုင်ငံတကာစုံစမ်းစစ်ဆေးသူတွေပါဝင်တဲ့အဖွဲ့တစ်ဖွဲ့ဟာတရုတ်နိုင်ငံကိုဒီလအတွင်းသွားရောက်မယ်လို့ WHO ကပြောထားပါတယ်။ဝူဟန်မြို့မှာရှိတဲ့ဟွာနန်းပင်လယ်စာဆီးကနေ COVID-19 ရောဂါစပြီးကူးစက်ခဲ့တယ်ဆိုတာတွေ့ခဲ့ပြီးတနှစ်ကျော်အကြာမှာအခုလိုသွားရောက်စုံစမ်းစစ်ဆေးမဲ့အစီအစဉ်ဖြစ်လာတာပါ။ နိုင်ငံကကကျွမ်းကျင်သူ12ယောက်ကနေ15ယောက်ထိပါဝင်မဲ့အဖွဲ့ဦးဝင်ကိုသွားမယ်ဆိုတာအဲ့ဒီအဖွဲ့တွေကအဖွဲ့ဝင်တဦးနဲ့တန်တမန်တွေကိုကူကားပြီး Riders သတင်းဌာနရဲ့အစောပိုင်းသတင်းတပုတ်မှာဖော်ပြထားပါတယ်။အဲ့ဒီအဖွဲ့ဟာလူနဲ့တရိတ်ဆန်တွေစီကနေတရုတ်သူတေတီတွေစုဆောင်ရယူထားတဲ့နမူနာတွေအပါအဝင်အထောက်အထားတွေကိုစမ်းစစ်လေ့လာကြမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရဲ့မူလစိမြစ်ကိုနိုင်ငံကကစုဆောင်စစ်ဆေးဖို့တောင်းဆိုတဲ့အပေါ်တရုတ်နိုင်ငံကအပြင်းထန်တောင်းကွက်ထားပေမဲ့ WHO ဦးဆောင်တဲ့စုဆောင်စစ်ဆေးမှုကိုလက်ခံမယ်လို့ပြောထားပါတယ်။ဒီစုဆောင်စစ်ဆေးမှုကနေကိုရိုနာဗိုင်းရပ်စ်စတင်ကူးစက်တဲ့အရင်းမြစ်နဲ့ပတ်သက်လို့ရှင်းလင်းသွားစေမယ်လို့မျှော်လင့်နေကြောင်းဝူဟန်မြို့ကံတွေကပြောပြီး WHO စုဆောင်စစ်ဆေးမှုကိုကြိုးဆိုကြတာဖြစ်ပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညာလိုင်းဒိုမီတာ32 kHz 9383ညာလိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လမ်းမီတာ190 kilohertz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောရရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်။အမေရိကန်ကာကွယ်ရေးအထုံးစိဆိုင်ရာဥပဒေမူကြမ်းကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဗီတိုအာဏာနဲ့ပယ်ချထားပေမဲ့ဒီဗီတိုနဲ့ကန့်ကွက်ချက်ကိုအမေရိကန်အထက်လွှတ်တော်ကပယ်ဖျက်လိုက်ပါတယ်။ Republican တို့ကြီးဆိုတဲ့အထက်လွှတ်တော်ကနေသမ္မတဒေါ်နယ်ထရန့်ရဲ့ဗီဒီယိုကိုပယ်ဖျက်တာ၄နှစ်နီးပါးအတွင်းဒါပထမဆုံးဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကပဲကာကွယ်ရေးအသုံးစရိတ်အမေရိကန်ဒေါ်လာ840ဘီလီယံရှိတဲ့ဥပဒေမူကြမ်းပေါ်မှာသမ္မတထရန့်ပယ်ချထားတာပါ။ရွေးကောက်ပွဲကာလအတွင်းသူရှုံးနိမ့်ခဲ့ရမှုအပေါ်မှာလူမှုကွန်ရက်နည်းပညာကုမ္ပဏီကြီးတွေကဗလိုက်မှုတွေရှိခဲ့တယ်ဆိုပြီးဒီကုမ္ပဏီတွေကိုကန့်သတ်ရေးဥပဒေကြမ်းထဲမှာထည့်သွင်းမှုသမ္မတထရန့်ကလိုလားခဲ့တာပါ။အမေရိကန်ပြည်တွင်းစစ်ကာလကတောင်ပိုင်းကွန်ဖက်ဒရိတ်စစ်ခေါင်းဆောင်တွေရဲ့အမိပေးထားတဲ့စစ်ခြေဆိုင်စခန်းတွေအမိနာမပြောင်းလဲပေးဖို့အစီအစဉ်တွေဒီဥရီဇန်နဲ့ထည့်သွင်းထားတာကိုလည်းသမ္မတဒေါ်နယ်ထရန့်ကကန့်ကွက်ခဲ့ပါတယ်ရှင်။အမေရိကန်နဲ့တရုတ်တို့နိုင်ငံဆက်ဆံရေးလမ်းတစ်ဖော်ဆောင်နိုင်တော့မယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ကာလတွေတုန်းကနှစ်နိုင်ငံဆက်ဆံရေးကြားမကြေလည်မှုတွေနဲ့တင်းမာမှုတွေရှိခဲ့ပေမဲ့လို့လမ်းကြောင်းမှန်ပေါ်ပြန်ရောက်လာနေပြီလို့ဒီကနေ့စနေနေ့မှာတရုတ်နိုင်ငံသားရေးဝန်ကြီးကတရားဝင်ထုတ်ဖော်ပြောကြားလိုက်တာဖြစ်ပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံကြားကုန်သည်စီးပွားဆက်ဆံရေးတွေဟာကမ္ဘာကရောဂါ COVID-19 ဗိုင်းရပ်စ်ပိုးစတင်ဖြစ်ပွားလာမှုနောက်လူခွေးချိုးဖောက်မှုအခြေအနေတွေကြားကုန်သည်စီးပွားဖြတ်တောက်မှုတွေနဲ့တင်းမာမှုတွေပိုတိုးလာခဲ့တယ်လို့အမေရိကန်ပြည်ထောင်စုဘက်ကလည်းဒါဇင်နဲ့ချီတဲ့တရုတ်ကုမ္ပဏီတော်တော်များများကိုစီးရဲနဲ့ဆက်နွယ်တယ်ဆိုပြီးအမည်ပြည့်စီးရင်ကြေညာခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်းနီကရှင်းဝါသတင်းဌာနနဲ့မေးမြန်းခံမှာတော့တရုတ်တို့ဘက်မှထားတဲ့အမေရိကန်တို့ရဲ့လက်ရှိစီးပွားရေးမူဝါဒတွေဟာတနိုင်ငံကုန်သွယ်ဆက်ဆံရေးအကျိုးစီးပွားကိုထိခိုက်စေတယ်လို့ကမ္ဘာကိုလည်းကြီးမားတဲ့အန္တရာယ်တက်ရောက်မှုတွေရှိခဲ့ပါတယ်လို့ပြောဆိုပါတယ်။ဒါပေမဲ့လို့အခုဆိုရင်တော့နှစ်နိုင်ငံလုံးအတွက်မျော်လင့်ချက်ပရင်းတစ်ကိုဖွင့်လှစ်နိုင်မဲ့အခွင့်အလမ်းပေါ်လာပြီလို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်းယီကမျော်လင့်ကြောင်းပြောပါရယ်။အမေရိကန်တို့ရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေနဲ့လက်ရှိသမ္မတဒေါ်နယ်ထရန့်လက်ထက်၄နှစ်တာကာလအတွင်းတရုတ်နဲ့အမေရိကန်တို့ကြားတင်းမာခဲ့တဲ့ဆက်ဆံရေးကနေပြန်လည်ကောင်းမွန်တဲ့နှစ်နိုင်ငံဆက်ဆံရေးပြန်လည်တည်ဆောက်နိုင်မယ်လို့လည်းမျော်လင့်နေကြတာဖြစ်ပါရယ်ရှင်။နီပေါ်နိုင်ငံရဲ့မြို့တော်ခတ်မန်တူမြို့မှာတော့ထောင်နဲ့ချီတဲ့ဆန္ဒပြတဲ့သူတွေဟာလမ်းမတွေပေါ်ထွက်ပြီးဟိမဝန္တာတောင်တန်းဒေသကိုဟိန်းနူနိုင်ငံတော်ဖြစ်သတ်မှတ်ပေးဖို့စီးမင်းခံပရေစနစ်ပြန်ပြီးတော့အသက်သွင်းပေးဖို့ကွန်မြူနတီအစိုးရကိုစန့်ကျင်ဆန္ဒပြနေကြပါတယ်။ Rachatriya Prajitantra Party နောက်ခံကနေအားပေးထောက်ခံထားတဲ့ဒီဆန္ဒပြသူတွေဟာမြို့တော်ရဲ့လမ်းမတွေတခြားဘုံနေတီကျွေးကျော်တန်းတွေဟိအော်ပြီးတော့လက်ရှိအာဏာရပါတီကွန်မြူနတီအစိုးရကိုချီတက်ဆန္ဒပြနေကြတာပါ။ဆန္ဒပြသူဂွန်ဘာဂလီက
ကွန်မြူနီစရကလည်းတခါကိုနပါလီဂန္ဓာအမ်ဂျန္ဒလေးထားပိုင်ရကစ
ဒီပေါ်ကွန်မြူနီပါတီကဒီပေါ်ပြည်သူတွေရဲ့ဒုက္ခအကျက်တဲတွေကိုကြိုက်ပဲမဖြစ်ရှင်းပေးနိုင်ဘူး။တိုင်းပြည်ဟာအခုဆိုရင်အကျက်တဲတွေနဲ့ရင်ဆိုင်နေရတယ်။ဒါကြောင့်ဒီလိုပြိုလဲနေတဲ့နိုင်ငံကိုပြန်ကယ်တင်နိုင်မှုအတွက်ဆိုရင်ဟိန်းလူနိုင်ငံတော်ကိုတီထောင်ပြီးတော့ဘရင်စနစ်ကိုပြန်ပြီးတော့အသက်သွင်းဖို့တောင်းဆိုရတာဖြစ်တယ်လို့ဆန္ဒပြသူကပြောသွားတာပါ။ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကလည်းဘရင်စနစ်ကိုလိုလားသူတွေရဲ့လူမှုဆန္ဒပြတောင်းဆိုမှုတွေအလားတူဖြစ်ပွားခဲ့ပါသေးတယ်ရှင်။ကမ္ဘောဒီးယားနိုင်ငံမှာတော့လောင်စာဆီရေနံထုတ်လုပ်မှုတွေကနေရလာတဲ့ဘဏ္ဍာငွေတွေနဲ့ပတ်သက်ပြီး ပွင့်လင်းမြင်သာမှုရှိရှိနဲ့သတင်းအချက်အလက်တွေအတိအကျထုတ်ပြန်ပေးပါလို့ဖြတ်သိမ်းတဲ့အတိုက်ခံပါတီနဲ့အရက်ဖက်အဖွဲ့အစည်းတွေဘက်ကကမ္ဘောဒီးယားအစိုးရကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။နှစ်ပေါင်း30ကျော်နှောင့်နှေးမှုတွေရှိခဲ့ပြီးတဲ့နောက်မှာရေနံထုတ်လုပ်ရေးတွေတနင်္လာနေ့မှာစတင်တော့မယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကလူမှုကွန်ရက်ကနေကြေညာခဲ့တာပါ။2018ခုနှစ်တုန်းကချုပ်ဆိုခဲ့တဲ့စင်ကာပူနိုင်ငံ Chris Energy Limited နဲ့ကမ္ဘောဒီးယားအစိုးရတို့ကြားသဘောတူညီမှုတွေအရကမ္ဘောဒီးယားဘက်က900ကိုင်းနှုန်းပိုင်ဆိုင်တဲ့ Block A လို့တည်ကြတဲ့ကီလိုမီတာ3000ကျော်ရှည်လျတဲ့ခမာကန်ယိုရန်တစ်လျှောက်ရေနံထုတ်လုပ်ရေးတွေစတင်တော့မှာဖြစ်ပါတယ်။မကြခင်မှာဒီလိုရေနံထုတ်လုပ်ငန်းတွေစတင်တော့မယ့်အပေါ်မှာကမ္ဘောဒီးယားနိုင်ငံရဲ့အချင်းပြတ်လက်စားမှုတိုက်ဖျက်ရေးလှုပ်ရှားမှုအဖွဲ့တွေနဲ့ကမ္ဘောဒီးယားတိုက်ခံပါတီ CNRP ရဲ့တာဝန်ရှိတဲ့သူတွေဘက်ကလက်ခံကြိုးဆိုပေမဲ့လို့ဒီလုပ်ငန်းတွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုရှိဖို့နဲ့စနစ်တကျစီမံခန့်ခွဲရေးဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့နိုင်ငံတကာပွင့်လင်းမြင်သာမှုဆိုင်ရာအဖွဲ့ဒါရိုက်တာပတ်ပရစီကကမ္ဘောဒီးယားအနေနဲ့စိုက်ပျိုးရေးခီးသွွားလုပ်ငန်းတွေတခြားလုပ်ငန်းတွေကရရှိမဲ့နိုင်ငံဘဏ္ဍာငွေတွေအပြင်ဒီရေနံလုပ်ငန်းဟာလည်းတိုင်းပြည်ရဲ့ဘဏ္ဍာငွေကိုပိုတိုးလာစေမယ့်အနေအထားဖြစ်ပါတယ်လို့ RFA ကမ္ဘောဒီးယားဌာနကိုပြောဆိုထားပါတယ်။ဒီလုပ်ငန်းကနေရလာမဲ့အကျိုးမြတ်တွေကနေကျန်းမာရေးပညာရေးပိုင်းဆိုင်ရာတွေကိုအသုံးပြုဖို့ခိုင်မာအားကောင်းတဲ့စီးပွားရေးနဲ့အခြေခံအဆောက်အဦတွေတည်ဆောက်ဖို့ကိုလည်းသူကတိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအချင်းပြတ်လက်စားခြားစားမှုတွေရှိခဲ့တဲ့အတွက်အချင်းပြတ်ခြားစားမှုတိုက်ဖျက်ရေးအဖွဲ့တော်များများကတော့စိုးရင်တကြီးစောင့်ကြည့်နေကြပါလိမ့်ရှင်။နောက်ဆုံးရသတင်းတွေကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2022ခုနှစ် January လ2ရက်နေ့စနေညရဲ့နောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန်းနာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။
ဒေါက်တာအောင်မွေးညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကိုယ်စားလှယ်တွေနဲ့ကချင်ပြည်နယ်ကတိုင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေဆွေးဆုံခဲ့တဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါရွေးကောက်ပွဲပြီးအနိုင်ရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကနေဗက်ထရယ်ပြည်တော်စုတည်ဆောက်ရေးကိစ္စအပါအဝင်အမျိုးသားညီညွတ်ရေးဆိုရအဖွဲ့စည်းနိုင်ဖို့တိုင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးဆုံဆွေးနွေးသွားဖို့ဆုံးဖြတ်ခဲ့ပြီးမနေ့ကကချင်နိုင်ငံရေးပါတီတွေနဲ့မြကြည်နားမြို့ NLD ရုံးချုပ်မှာပထမဆုံးဆွေးဆုံခဲ့တာပါ။မနေ့ကဇန်နဝါရီလ3ရက်နေ့ဒေါက်တာအောင်မွေးညိုဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီနဲ့ဆွေးဆုံမှုမှာတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိစ္စကိုဆွေးနွေးခဲ့တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီဥက္ကဋ္ဌဒေါက်တာမနန်သူကြာကအခုလိုပြောပါတယ်
ဖက်ဒရယ်ဆိုတာဒီကိုပိုင်ပြတ်သားခွင့်နဲ့အမျိုးသားတန်းတူခွင့်ရေးကိုပြေဝအပခန့်ချက်ပေးနိုင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပေါ့အဲ့ဒီမှာကဘယ်လိုအခြေခံရမလို့ဆိုလို့ရှိရင်ဒီလိုတာကျုပ်ရဲ့နံပါတ်၅နဲ့နံပါတ်၈ကိုချက်ခံပြီးတော့မှရုပ်ပဲစားတာနဲ့ဒီပဲဟုတ်ချူရဲ့ဓာတ်တို့ခွေရှိတဲ့ဟာကိုအချက်ခံနေတာပေါ့လေ။ဟုတ်ဆိုလို့ရှိရင်ဆက်ပြီးရုပ်ပင်တော့လည်းဆက်လက်ကျင်းပနေတဲ့အချိန်မှာဒါတို့ဖြစ်သူစဉ်းစားလေးနဲ့ဖြစ်သူစဉ်းစားတော့မှဆက်တဲ့မှုကိုကောင်းမွန်ဆက်လက်ချမှတ်သွားဖို့ကျွန်တော်လိုလားတယ်ဆိုတဲ့ဟာပြောပြတာ
NLD ပါတီကနေပေါ်ဆောင်မဲ့အမျိုးသားညီညွတ်ရေးဆိုရဖွဲ့စည်းမဲ့ပေါ်တီချားသာဝန်ခွဲဝေရေးကိစ္စကိုလည်းသင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာမနန်သူကြာကအခုလိုဆက်ပြောပါတယ
်။ဦးဒေပြူအာနာနဲ့ဦးချုံမအနာကတော့အာနာရှိခင်မရညိတာ။အဲချက်လည်းပဲလို့ရမယ်ဟာဒီဖြစ်တယ်။ဒါကြောင့်မို့ဒီပြည်နယ်မှာအစိုးရဝန်ကြီးချုပ်နဲ့ကျွတ်တော်ဥက္ကဋ္ဌတော့တီချားပါတီတွေဖြစ်ဖြစ်တယ်လို့ပါတီတကူတွေကမဖြစ်ဖြစ်ဘူးလို့ဒါလည်းဖြစ်ဖြစ်ကြည့်ကြပေးဖို့ဆိုကြည့်ကြောတင်ပြပါတယ်။
ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတခြားသူဖြစ်တဲ့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဒူလေးပါတီဥက္ကဋ္ဌဦးရွှေမင်းကလည်းဒီတွင်ငင်းချင်ရေးရရှိရေးကိစ္စရပ်တွေကိုသင်ပြဆွေးနွေးခဲ့တယ်လို့ဆိုပါတယ်
။အမျိုးသားပြန်လည်တင်းမြက်ရေးငင်းချင်ရေးဖြစ်ပေါ်လာနိုင်ဖို့အတွက်အကျိုးပန်းဆောင်ရွက်ပေးဖို့တင်ပြတယ်။ဒီလိုနိုင်ငံမှာလက်ရှိလိုအပ်နေတဲ့အရက်တဲ့ဖြစ်တဲ့သက်တမ်းရေးတွေကိုကောင်းမွန်တိုးတက်အောင်တွန်းမြင့်ပေးဖို့တိုင်းဒါသနက်ကန်ကွန်ညာဤဦးရနေတာတွေ့ဆုံလာလို့တိုင်းဒါနိုင်ငံရေးပါတီများနဲ့တွေ့ဆုံလာလို့တိုင်းဒါသက်ဆိုင်ရာဖွဲ့စည်းတည်တည်ကောင်းဆောင်များနဲ့တွေ့ဆုံဆွေးနွေးလာလို့ဒီလိုရှိရင်ဒီမိုကရေစီပြည်တော်စုတည်ဆောက်ရေးမှာလည်းဒါအထောက်အကူဖြစ်ပြီးဒါလေးကိုကျွန်တော်တို့ထူးပါဆောင်ရွက်ပေးပါဆိုတဲ့အချက်ကျွန်တော်တို့တင်တယ်ဆွေးနွေးတယ
်ဒါအပြင်တန်းတူခုရေးဆိုတဲ့နေရာမှာတိုင်းဒါရှိမျိုးတာခြေခံနဲ့တိုင်းပြည်မဟုတ်ပဲလက်ရှိတည်ရှိနေတဲ့တိုင်းဒါအားလုံးတန်းတူခုရေးရဖို့ဆောင်ရွက်ရေးကိစ္စကိုလည်းဆွေးနွေးတင်ပြခဲ့တယ်လို့သူကဆိုပါတယ်ဆိုင်သားတွေရဲ့သင်ပြဆွေးနွေးမှုအပေါ် NLD ဘဟုကိုဆက်လက်သင်ပြသွားမယ်လို့ NLD ဖွဲ့ခေါင်းဆောင်ဒေါက်တာအောင်မွေးညိုကပြောဆိုခဲ့ကြောင်းဥရွှေမင်းကဆိုပါတယ် မနေ့ကသွေးဆောင်ဘွဲကိုကချင်ပြည်နယ်မြင်းချင်းနားမြို့ရှိ NLD ပါတီရုံးချုပ်မှာကျင်းပပြုလုပ်ခဲ့ပြီးဗျူကောက်ပွဲနိုင်ရတိုင်းသားပါတီ၃ခုဖြစ်တဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ၊ဒီစုမျိုးရာဖွံ့ဖြိုးတိုးတက်ရေးပါတီ LNDP ၊ဒီမိုကရေစီပါတီတဲ့ကချင် NDP K ကုဆလဲတွေနဲ့တောက်သားအောင်မွညူဦးဆောင်တဲ့မျိုးရာဒီမိုကရေစီဖွဲ့ချုပ် NLD ပါတီကုဆလဲတို့သွေးဆောင်ခဲ့ကြတာပါဒီကဘွဲမှာအများစုနဲ့အနိုင်ရရှိထားတဲ့ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ရေးတွက်ဒီကဘွဲမှာပါဝင်ခဲ့ကြတဲ့တိုင်းဒေသနိုင်ငံရေးပါတီတွေနဲ့လက်သွဲဖို့ဆန္ဒရှိကြောင်းနိုဝင်ဘာလမှာကန့်လန့်လာပြီးနောက်ပိုင်းအခုလိုသွေးဆုံဆွေးနွေးမှုဖြစ်ပေါ်လာတာဖြစ်ပါတယ်ကျွန်တော်နိုင်ကွန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOE မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOE Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။
ပေးကာလမလေးစားနိုင်ငံမှာရောက်ရှိနေကြတဲ့မြန်မာနိုင်ငံသားနောက်ထပ်အယောက်190ကျော်ကိုဒီဇင်ဘာလ30ရက်နေ့ကနေရပြန်ပို့ရမှာအထောက်ထားမဲ့မြန်မာနိုင်ငံသားတွေနဲ့ထိတ်သိရေးစခန်းကမြန်မာ90ကျော်ပတ်ဝန်းနဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ကျွန်မကမအေးမှာပါ။ကိုဗစ်ကာယောဂါကာလမလေးရှားနိုင်ငံမှာတောင့်တနေသူတွေနဲ့ထိတ်သိခံရသူမြန်မာနိုင်ငံသားတွေကိုတန်ယုံအစီအစဉ်နဲ့နေရပြန်ပို့နေရမှာနောက်ထပ်အယောက်190ကျော်နေရပြန်ပို့ခဲ့တာပါ။ဒီဇင်ဘာလကုန်ရက်ကပြန်ခွင့်ရသူတွေထဲမှာတော့အထောက်ထားမဲ့တွေနဲ့လူဝင်မှုကြီးကြပ်ရေးစခန်းတွေမှာထိတ်သိမ်းခံထားရသူတွေလည်းပါဝင်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါဗျ
။ဒီ relief flight body အချိန်ကြီးစတဲ့ခီးစင်မှာအားလုံးမြန်မာနိုင်ငံက190ပေါင်ဝန်းကျင်ပါဝင်ပါတယ်။အဲ190ပေါင်ဝန်းကျင်မှာဆိုလို့ရှိရင်တော့ကျန်းမာရေးမကောင်းဖြစ်နေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသား35ရောက်ပါဝင်တယ်ဒါအပြင်အကြောင်းမျိုးကြောင့်မလေးရှားနိုင်ငံမှာဖန်စီထိန်သိမ်းကန်ဒီမှာဖန်စီခံထားရသေးရနေပြီးတော့ပြန်ဝင်ရတဲ့လူ16ရောက်တဲ့ပါဝါပါတယ်ဒီအချိန်နဲ့ဆိုရင်ဒါဆိုတရားမဝင်ပြန်တဲ့လူတွေကကျမ်းမရင်မကောင်းတဲ့လူတွေတန်ဖို့တာဒုတိယအချိန်ဖြစ်ပါတယ်ပထမအချိန်ကလူ100ကျော်ပြန်သွားပြီးပါပြီဒါအတိအကျရင်ဆောက်ဖို့နေတာပါဒီမြန်မာနိုင်ငံနဲ့ကျွန်တော်တို့ဒီမလေးရှားနိုင်ငံ immigration နဲ့နှစ်ဖက်ညှိနှိုင်းပြီးတန်ဖို့ခြင်းဖြစ်ပါတယ်
သူတို့တွေဟာထိုင်းမလေးနယ်စပ်ကနေခိုးဝင်လာကြသူတွေဖြစ်ပြီးကိုဗစ်အရေးပေါ်ကာလအော်ပရာစီစစ်ဆင်ရေးတွေနဲ့ဖမ်းဆီးခံထားရသူတွေဖြစ်ပါတယ်။အကျဉ်းစခန်းကနေရပြန်သူတွေနဲ့အထောက်ထားမဲ့မြန်မာတွေကိုတော့မလေးရှားနိုင်ငံကမြန်မာပြည်ထိုင်တာအဖွဲ့အစည်းတွေနဲ့စေတနာရှင်တွေကအစားအသောက်နဲ့အဝတ်အစားတွေအနွေးတွေတွေလူနာတင်နဲ့တွန်းလဲတွေကိုလှူဒန်းပေးခဲ့ပါတယ်။ကာယောဂါကာလထိတ်သိရေးစခန်း73ခုကမြန်မာတထောင်ကျော်ကိုနိုဝင်ဘာလထဲမှာနေရပြန်ပို့ခဲ့ပြီးနောက်ထပ်လည်းဒီဇင်ဘာလထဲမှာလွတ်ရပ်စေသူတွေကိုပြန်လွှတ်ပေးနေတာပါခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လွတ်ကန်နေတဲ့မလေးရှားနိုင်ငံမှာကိုဗစ်ကာယောဂါကာလအတွင်းစားဝတ်နေရေးနဲ့အလုပ်ကန်အခက်အခဲတွေကြောင့်နေရပြန်ဖို့မြန်မာတန်ယုံမှစာရင်းပေးသွင်းထားသူတောင်းကြော်ရှိနေပါတယ်ဒီလူတွေကိုကယ်ဆယ်ရေးလေယာဉ်တွေနဲ့ကျန်းမာရေးမကောင်းသူတွေကိုဦးစားပေးပြီးနေရပြန်ဖို့ပေးနေတာပါကိုဗစ်ကာယောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ3,000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာနောက်ထပ်ကူးစက်မှုတွေတိုးလာနေချိန်မှာပဲမြန်မာနိုင်ငံသားတွေနေရပြန်နေကြတာလည်းဖြစ်ပါတယ်။ကျမမအေးမှ VOA အတွက်သတင်းပေးပို့နေတာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ဒီတစ်ပတ်တင်ဆက်ပေးမှာကတော့ကချင်ပြည်နယ်ကရိုးရာနေလန့်နဲ့လူမှုရေးတရားမျှတမှုတွေကိုရှာဖွေနေတဲ့အမျိုးသမီးတွေအကြောင်းဖြစ်ပါတယ်။ကချင်မျိုးသမီးတွေဟာအိမ်အောင်ရေးဖောက်ပြန်မှုတွေ လင်းမယားကွာရှင်းပြက်စဲတာတွေနဲ့မိမိနဲ့ရတဲ့ရင်သွေးကိုတာဝန်မယူလိုတာတွေစတဲ့လူမှုရေးကိစ္စတွေကိုတရားဥပဒေနည်းလမ်းနဲ့ဖြေရှင်းတာထက်ရိုးရာလူကြီးတွေရဲ့ဆုံးဖြတ်ချက်ကိုရယူပြီးဖြေရှင်းကြပါတယ်။ဒါပေမဲ့ဒီလိုနည်းလမ်းနဲ့ဖြေရှင်းတာကအမျိုးသမီးတွေအတွက်တကယ်ကိုမျှတဲ့နည်းလမ်းဖြစ်သလားဆိုတာကတော့မေးခွန်းထုတ်စရာပါပဲ။ဒီဆောင်မကိုတော့မြကြီးနာသတင်းချန်နယ်ကသတင်းတောက်အက်စတာကဆက်လက်ပြောပြပေးသွားမှာပါ။
ໂອເປຊາພောက်ພຽນເນາະພີ່ເລອີນຄາວໂຕເບໄຊບາໄຊຍາຊີເຊມານາຕ້ອງພີ່ເຕແຄແດອີນຄາວໂຕມາປ້ອງຊິມູສໍເລສະກາໂຕຄົນແດເບດີອະຍຸທະມີຣີໂຮໂຕສົມຕິດເດເຊມາກະຈິນຍໍຍາຍາອ້າຍຕິງນະຊີຈໍເນາະດະລົ່ງເນກໍດີອະຍຸທະມີຣີແຍໂຕໂຣແຍຄິດຕີມູດີອະພິໂຊນສໍເລຄິດຕີມູຍານາຍມູເນາະ
သက်25နှစ်အရွယ်ကလေးတယောက်မြင့်ခင်မွန်းကြတာဖြစ်ပါတယ်။သူမအမျိုးသားရဲ့တစ်ဖက်သက်ကွာရှင်ခြင်းကိုခံလိုက်ရတဲ့အကြောင်းကိုပြောပြခဲ့တာပါ။ကွာရှင်ဖို့အတွက်ဖြစ်အားပေးခံရပြီးကချင်ရိုးရအရာအရက်စာချုံနဲ့ကွာရှင်ပေးလိုက်ရတာဖြစ်ပါတယ်။အဲ့လိုကွာရှင်ပေးချိန်မှာလဲသူမရဲ့အခွင့်အရေးနဲ့သဘောထားကိုလည်းဘာတစ်ခုမှထုတ်ဖော်ပြောဆိုခွင့်မရခဲ့ပါဘူး။တကယ်တော့သူတို့လင်မယားဟာအချင်းချင်းချိကျပြီးသူမကို2015ခုနှစ်မှာလာရောက်တင်တောင်းကလက်ထပ်ခဲ့တာဖြစ်ပါတယ်။အင်ကန်တုံးတဲ့အကြာမှာအပြောင်းလဲကြီးပြောင်းလဲတာကိုသူမမျက်ဝါးထင်ထင်တိမြင်လိုက်ပါတယ်။2019ခုနှစ်တော့သူမမိဘတွေအိမ်လာတဲ့အချိန်အနေမှန်ကိုတိကသူမကိုအိမ်ပြန်ခေါ်ခဲ့ပါတယ
်။အဲနောက်ဆုံးတော့ကိုကိုကိုချစ်တဲ့စိတ်နဲ့ကျမတို့ယုံထွက်နိုင်ခဲ့တယ်ပေါ့နော်။ယုံထွက်နိုင်ခဲ့တဲ့တို့တော်လည်းပဲကျမလိုမျိုးသဘောတရားတိုက်ဆိုင်တဲ့အမှုတွေရိုးရာရာဖြစ်ရှင်းလာတဲ့အခါမှာဘဝတခုယင်းဒီမှာကလေးတော်မွေးပြီးမှတော့ယောက်ျားကမပေါင်းရှင်တော့ပါဘူးဆိုတဲ့အချိန်ဒီမှာကချင်ရိုးညာအညာကတော့30နဲ့ပြီးရယ်ပေါ့နော်ဒါကအမျိုးသမီးတယောက်ရဲ့ဘဝကိုဘလောက်ထိတောင်မှအဲသူ့ရဲ့သဘောထားပေါ့နော်ဆန္ဒတွေကလေးမထားဘူးဆိုတဲ့ရှုထောင့်တွေရှိတယ်ပေါ့နော်ကျမတို့ကချင်ရိုးညာမှာအဲ့လိုမျိုးတွေရှိတယ်အမျိုးသားပတ်ပန် highlight လုပ်တယ်ပေါ့နော်
ရိုးရာရာ30ကျော်ပေးกว่าတယ်ဆိုပေမဲ့အဲ့ဒီရိုကျေးလဲသူမအပြည့်အဝမရပါဘူးဒီလိုရိုကျေးပေးဖို့ကိုလည်းအကျွေးတောင်းတယ်လို့တောင်းလို့မရဘူးလို့ဆိုကအမျိုးမျိုးအချိန်ဆွဲခဲ့တာပါမမွန်းကြာရာလို့လင်မယားกว่าရှင်တဲ့ကိစ္စမှမဟုတ်ပါဘူးအကြံပေးခံရတဲ့အမျိုးသမီးတွေရဲ့ကိစ္စကိုလည်းရိုးရာအရာဖြစ်ရှင်းတဲ့အချိန်အမျိုးသမီးတွေအတွက်တရားမျှတမှုမရှိဘဲနစ်နာမှုရှိနေတယ်လို့အမျိုးသမီးအရေးကိုညီပေးနေသူတွေကဆိုပါတယ်အမျိုးသမီးအခွင့်အရေးကိုအခမဲ့အကူအညီပေးသူအထက်တန်းရှေ့နယ်ဒေါ်စာလီထွေက
ဟိုပါဇက်ကိစ်စ်တာကိုဆန်လီတီလောက်နဲ့ပြီးလိုက်တာတော့အဲ့လိုမျိုးတွေပေါ့ရိုးရနေတယ်အဲ့လိုမျိုးတွေရှိရဲတချို့ကျတော့ဒီအစမ်းဖတ်ခံရတယ်ဆိုတဲ့ဟာကအမျိုးသမီးတွေကိုပေါ့နော်ဘိုက်ကြီးအောင်လှုပ်လိုက်ရမယူဘူးပေါ့နော်မယူတဲ့ချိန်မှာမယူတဲ့ချိန်မှာပေါ့နော်ဒါကဆော့ဆော့တာအစမှာပေါ့သက်ဆန်လေး3တင်း5တင်းလောက်နဲ့ပြီးလိုက်တာရှိရပေါ့နော်ဒီအမျိုးသမီးတွေအတွက်အဲတရားမျှတမှုမရှိပေါ့နော်သူတို့ထိခိုက်နေတာတော့ဆီကဘယ်လိုပြောမလဲအဲကုစားမှုမရှိပေါ့နော်ဒါကြောင့်ဒီရိုးရာကိုဒီအမျိုးသမီးတွေအဲပို့ပြီးအားကိုးယုံကြည်လာအောင်ကတော့ဒီအမျိုးသမီးတွေပို့ပြီးတန်ဖိုးထားတင်တယ်လို့မြင်တယ်ပေါ့နော်
ချီယူရရပြဿနာတွေကိုဖြေရှင်းကြတဲ့အခါအဆင်တစ်ခုရှိပါတယ်ပထမအဆင်မှဆိုရင်ရဲရွာတစ်ခုမှာလူအများယုံကြည်အားကိုးသူတွေကိုရိုးရာလူကြီးအဖြစ်သတ်မှတ်ပြီးလူမှုရေးပြဿနာပါဝင်ကိစ္စဝဝကိုသူတို့ရဲ့အဆုံးအဖြတ်ခံယူကြတာဖြစ်ပါတယ်အဲ့ဒီကနေမဆုံးဖြတ်နိုင်မှအဒုတိယသဆင့်အနေနဲ့ချီယူရစာပေရင်ကျင်းမှုအဖွဲ့ချုပ်ကိုရောက်ရှိလာပြီးဆက်လက်ဖြေရှင်းပေးကြတာဖြစ်ပါတယ်ရိုးရာအရာလာရောက်ဖြေရှင်းတဲ့အမှုတွေမှာကိုဝင်ရပြီးမှတာဝန်မယူချင်လို့ရောကျေးပေးတာပွဲကွာပြီးနောက်ပိုင်းမွေးလာတဲ့ကလေးကိုတာဝန်မယူတာလူတိမ်မှုရောကျေးပေးတာစတဲ့လူမှုရေးနဲ့သက်ဆိုင်တဲ့အမှုတွေများပြားတယ်လို့ဆိုပါတယ်။ဒီနဲ့အတွင်းရဲရွာကမဖြေရှင်းနိုင်လို့ထွက်ချုပ်ကိုရောက်ရှိလာတဲ့အမှုပေါင်း20မှုရှိတယ်လို့သိရပါတယ်။ရိုးရာရဖြေရှင်းပေးတာကကချင်ရိုးရာတလေထုံးသမ်းမှာပြဋ္ဌာန်းထားပြီးတရားဝင်ဖြစ်က1964ခုနှစ်ကနေစတင်ခဲ့တာဖြစ်တယ်လို့အချင်းရိုးရာစာပေရင်ကျင်းမှုအဖွဲ့ချုပ်တရားရေးကော်မတီတရားရေးအဖွဲ့ကအသွင်ရေးမှုဦးစကလာရင်ကပြောပါတယ်တကယ့်ရိုးရာအရာဖြစ်ရှင်နီးမှာတော့နစ်နာသူရဲ့အဆုံးဖြတ်ချက်ကိုသာဦးစားပေးအလေးထားဆုံးဖြတ်ပေးတာဖြစ်တယ်လို့လည်းသူကဆိုပါတယ်လင်မယားကွာရှင်ရမှာလည်းဖောက်ပြန်ခံရသူဖြစ်ခဲ့ရင်သူ့ရဲ့ဆုံးဖြတ်ချက်ကိုအလေးထားတယ်လို့ပြောပါတယ်သူက
တို့ဘဝအတွက်ပုံပုံမြမဒုက္ခမျိုးမျိုးပြန်ကြုံတို့ရောက်ကြရဲ့နိုင်ထစင်းမှုဒီဖြစ်နေတော်ရင်စိတ်ဒုက္ခကာကင်းကြီးဒီအတွက်စိတ်ဒုက္ခရောက်မဲ့အဖြစ်မျိုးဆိုရင်တော့မိမိကြီးဘကဆုံးဖြတ်ချက်ချပြီးမှ꽈တဲ့ဟာတွေကြတော့မိမကို꽈ပြီးစင်ပါပါပါပါပေးရတယ်လူမလို့ငါတို့ဘာလို့ပေးရလဲသူတို့ကိုပြောရမယ်ပေးရမယ်ညနာဖြစ်တဲ့ဒီဟာကိုပေးရမယ်တာတနည်းတွေအတွက်ခုခုပေါ့ကောအင်းချင်ရေပေါ့ရှိလဲရှိတယ်ပေါ့မရှိဘူးဆိုရင်လည်းကျွန်တော်ပေးရမယ်ဆိုရဟာဒီကတော့ကျွန်တော်တာတနည်းကိုတာဝန်ယူတာဝန်ခံမတော့သူတို့ဒီဖေးဖြစ်သူကိုတော့တာဝန်ယူဆိုင်တာတော့ရှိတာပေါ့
တရားဥပဒေနည်းအရသွားရင်အချိန်နဲ့ငွေကြေးကုန်ကြမှုတွေရှိပြီးယူရရဆိုရင်တော့တထိုင်သေးနဲ့ကျူးလွန်သူရောလက်နာသူရောနှစ်ဖက်စလုံးကယုံကြည်အားကိုးရတဲ့နေရာကိုခေါ်လာခိုင်းပြီးတော့စစ်ဆက်ညှိနှိုင်းတာဖြစ်တာကြောင့်အချိန်ကုန်ငွေကုန်တက်တာတဲ့အတွက်ယူရနည်းကိုရွေးကြတာဖြစ်တယ်လို့ဆိုပါတယ်မွန်းကြရာတို့အမှုမှဆိုရင်တို့မအမျိုးသားကရှေ့နေဖြစ်ပေမဲ့ယူရနည်းလမ်းကိုပဲတုံးပြီးရိုကျေးပေးတဲ့ကွာရှင်းနည်းနဲ့ကွာရှင်းတာဖြစ်ပါတယ်ယူရနဲ့ဖြည့်ရှင်းတဲ့အချိန်မှာခံရတဲ့သူဖက်ကနေမမမမပြောပေးတဲ့လူရှိရင်တော့အချင်းယူရရဖေးရှင်းတာကကောင်းတဲ့ဟာရီလေးရှိပြီးတချို့သူတွေအတွက်တနည်းတဖုံအဆိုးသေးကအကောင်ဖြစ်သွားတာရှိတယ်လို့သက်တမ်းရှင်းနေသောစာလီထွေကပြောပါတယ်။ဒါပေမဲ့လက်တွေ့မှာတော့ယူရဖေးရှင်းနေတွေကနိနာသူဘက်ကိုမရက်တီပဲယူရလူကြီးရဲ့တမာတမတ်ကြမှုအပေါ်မူတည်ကနိနာတစ်ထပ်ပိုနိနာရသူတွေလည်းရှိနေတာပါ။သောစာလီထွေက
မတရားဘယ်လိုပဲကိုကိုဖတ်မမတရားခံနေရရင်ဒါမှကိုရဲ့ရိုးရာကိုပေါ့နော်အမျက်နိုးကြတယ်လီးစားကြတယ်ပေါ့နော်အဲ့ဒီခေတ်ချိန်ကြီးကအဲ့ချိန်ကျတော့ဟိုမဘင်းလူတွေကလည်း awareness မဖြစ်ဘူးပေါ့နော်ဒီခံရတဲ့လူတွေကလည်း awareness မဖြစ်ဘူး awareness မဖြစ်တဲ့ချိန်ကျတော့ရိုးရာနဲ့ကုစားတာကိုဒီလူပုပ်ကိုအကြောက်လို့ပဲဖြစ်ဖြစ်ပေါ့နော်ကိုရဲ့ဒီတခုခုအပေါ်မှာဆိုရင်တော့ကဘယ်လိုမျိုးကိုယ့်ရဲ့လုံခြုံရေးရပဲဖြစ်ဖြစ်ကိုယ့်ရဲ့ဂုဏ်သိက္ခာရပဲဖြစ်ဖြစ်ရိုးရာကိုပေါ့နော်ဒီလိုမျိုးဘယ်လိုပြောမလဲလက်ခံလိုက်ရတာလည်းအများကြီးရှိတယ်အဲ့ဒီကရိုးရာလူကြီးတွေအကုန်လုံးပေါ့နော်အကုန်လုံးကလည်းဒီအဲကျူးလွန်တဲ့လူပေါ့နော်ကျူးလွန်တဲ့လူဖက်ပါသွားရရှိတယ်ပေါ့နော်အဲ့ဒါပေါ့
ဒါပေမဲ့လည်းနိနာသူအမျိုးသမီးတွေဟာတရားဥပဒေအရတရားရင်ဆိုင်ရင်းအစုံပြတ်ခံယူဖို့အခက်အခဲအသာစီးများစွာရှိနေတယ်လို့ရိုးရာရဖြည့်ရှင်းပြန်တော့လည်းမကျေနပ်ပေမဲ့ပြဿနာကိုအဆုံးသတ်လိုက်ရပါတယ်။သောစာလီထွေကပဲ
ရိုးရာနဲ့ကတော့အခုစားမှုကတော့ကျမတို့လှုပ်ဖို့ကြတော့မလှုပ်ဖို့ပြောတာမဟုတ်ဒါမဲ့အများကြီးကျမတို့ပြုပြင်ယူရအောင်ပါပေါ့နော်။ရိုးရာကျိုးအထိတ်လှုပ်တာတို့ဒီခင်းနေအင်းဒီပေါ့နော်ပြုပြင်ကြောင်းလေးတာတို့ဥဒီဆိုလည်းအဲ့လိုပဲကြောင်းလေးနေရတယ်နော်။ရိုးရာကိုကြောင်းလေးခိုင်းတာတော့မဟုတ်ဘူးဒါမဲ့ခုစားမှုကိုကြောင်းလေးခိုင်းတာပေါ့နော်။အဲ့လိုမျိုးတွေအများကြီးလှုပ်ရမှာဖြစ်တယ်ဒါကြောင့်ဥဒီနဲ့ညီပဲကုစားတာကတော့အခုလက်ရှိမှာပေါ့နော်အကောင်းဆုံးဖြစ်နေပါတယ်ဟုတ
်။မမွန်းကြာရာကတော့ရိုကျေးယူပြီးအိမ်ထောင်ပြုခွဲတာကိုမလို့ချင်ခဲ့ပေမဲ့သူမရဲ့အိမ်ထောင်ရေးကိုရိုကျေးအနေငယ်နဲ့အဆုံးသတ်လိုက်ရပါပြီ
။အမျိုးသမီးတွေရိုရဟရဖြစ်ချင်းလာတဲ့အခါမှာပေါ့နော်အမျိုးသမီးတွေမနစ်နိုင်ရအောင်ဒီရိုရမှာဒီအမျိုးသမီးတွေအနေနဲ့အခုမြန်မာနိုင်ငံမှာရှိတဲ့မြန်မာအမျိုးသမီးတွေနဲ့ကိုက်ညီတဲ့အညာတွေပေါ့နော်ကျမတို့ဒီအမျိုးသမီးအဖွဲ့အစည်းတွေစုပေါင်းပြီးတော့ဒီတင်ထားတဲ့ဥပဒေတွေလည်းရှိတယ်ပေါ့နော်ဒါကိုရိုးရာအဖွဲ့တွေရောဒါကိုလေးစားပြီးတော့အတိမတ်ပြုတ်ပြီးတာတွေကိုရိုးရာရဖြည့်ရှင်းတဲ့အခါမှာလက်တွေ့အသုံးပြုနိုင်ဖို့လိုတယ်ပေါ့အဲ့ဒီလိုအသုံးပြုလာမှပဲတကယ်ပဲဒီအမျိုးသမီးတွေရဲ့အရေးကိစ္စတွေမှာအောင်မြင်နိုင်မလို့ထင်တယ်ပေါ့နော်သူတို့ရဲ့ရှေ့ရိုးဆွဲဒီဥပဒေတွေကတော့ပြောင်းလဲတင့်နဲ့ပြောင်းလဲပြီးမှသူဆွဲရတော့မယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မြကြီးနာသတင်းချန်နယ်ကသတင်းတောက်အစတာဒုအတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်ဒုအတန်တန်လွဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒ မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာနေ့တပါရှင်ယောဂဗျာကက်ဆိုးကြီးနဲ့ကြုံရရတဲ့2020ခုနှစ်ကိုတော့လွန်မြောက်လာပါပြီနှစ်သက်ကအချိန်လေးသစ်တွေအချိန်လေးကောင်းတွေကိုယူဆောင်လာမှာပါလားမျောလင်းချက်တွေနဲ့စောင့်ကြည့်ရမှာဖြစ်ပါတယ်ကျမအီတန်စင်ပါရှင်ကေယောကကြုံရတဲ့2020ပြည့်နှစ်မှာအရွယ်ရောက်စမျိုးဆက်စီ generation Z လူငယ်တွေအတွက်အခက်အခဲမျိုးစုံကြုံရပါတယ်မျိုးဆက်စီမတိုင်ခင်မျိုးဆက်ဖြစ်တဲ့ generation Y ဒါမှမဟုတ်လဲ millennial လို့ခေါ်တဲ့1990ပြည့်နှစ်တွေနဲ့2000ပြည့်နှစ်တွေကြားမှာမျိုးရဲ့သူတွေတုန်းကတော့2008-2009ကမ္ဘာစီးပွားရေးပြက္ခနဲ့ကြုံခဲ့ရတာကြောင့်ပညာရေးနဲ့အလုပ်ကံအခွင့်အလမ်းတွေကိုထိခိုက်ခဲ့ရပါတယ်။အဲဒီတုန်းကထပ်ပို့ပြီးတော့ဆိုးတဲ့အခြေအနေကိုကေယောဂါကြောင့် Gen Z လူငယ်တွေကြောအမှာကိုစိုးရိမ်နေကြပြီးတော့ကေယောဂါကြောင့်ရတဲ့စိတ်ပီစီမှုက Gen Z လူငယ်တွေအပေါ်မှာရင်းရှည်တက်ရောက်မှုရှိမှာကိုစိုးရိမ်နေကြပါတယ်။ရှောင်ဖန်းဟာမကြသေးခင်ကမှတရုတ်နိုင်ငံဝူဟန်မြို့ကတက္ကသိုလ်တစ်ခုကနေပြီးတော့အကပညာနဲ့ပွဲရထားတာဖြစ်ပါတယ်။ကိုဗစ်ကရောဂါစတင်ခဲ့တဲ့ဝူဟန်မြို့ဟာအထူးသဖြင့် 2020 ရဲ့ပထမ4လမှာအတော်ထိခိုက်မှုတွေများခဲ့တဲ့အကြောင်းဝူဟန်မြို့ကရင်းကပြောပါတယ်။ဝူဟန်မြို့မှာ86ရက်ကြာအသွာလာကန့်သတ်ချက်တွေလော့ကဒေါင်းရုတ်တရက်ချခဲ့တာကြောင့်ဇန်နဝါရီလ23ရက်နေ့နောက်ပိုင်းမှာဝူဟန်မြို့ဟာတရုတ်ပြည်ကတခြားမြို့တွေနဲ့လုံးဝအဆက်အသွယ်ဖျက်ခဲ့ရပါတယ်။တခြားနိုင်ငံတွေမှာအသွာလာကန့်သတ်ချက်အမိတ်မချခင်အချိန်မှာကတည်းကဝူဟန်မြို့ကလော့ကဒေါင်းချခံရတာဖြစ်ပါတယ်
။2021 的时候希望我的工作可以更加顺
2021မှာကျွန်တော်အလုပ်ကိုင်အဆင်ပြေပြီးအတွေ့အကြုံနဲ့ပတ်စံတွေပိုရဖို့မျှော်လင့်ပါတယ်။2021က2020လောက်တော့အပိုမဆိုးနိုင်ဘူးမလား။ပိုကောင်းတာတွေဖြစ်လာမှာပါ။အိမ်ဝယ်ဖို့ပတ်စံပူချနိုင်မယ်လို့မျှော်လင့်ပါတယ်။2020ပြည်နှစ်ကကျွန်တော်အတွက်ကောင်းတဲ့နှစ်လားဆိုးတဲ့နှစ်လားဆိုတာပြောရခက်ပြီမဲ့ဘယ်တော့မှမေးလို့မရတဲ့နှစ်တစ်နှစ်ဖြစ်မှာတော့သိချပါတယ်။ကယောကကြောင့်ကျွန်တော်အကြောင်းစင်ပွဲလဲမကျင်းပပြစ်ပဲအွန်လိုင်းကနေပဲပွဲယူခဲ့ရပါတယ်။ဒါကြောင့်ကျွန်တော်ចောင်းနေဘက်တွေကိုတေချာနှုတ်ဆက်ခွင့်မရခဲ့ပါဘူး။ဒါကကျွန်တော်တို့ရဲ့စိတ်မကောင်းစရာကိစ္စတစ်ခုဖြစ်ပါတယ်။ပြည်သူတွေချင်းချင်းခိုက်ရံမဖြစ်ပွားပဲချင်းချင်းမြေတားနဲ့ငင်းငင်းကြဲကြဲနေသင့်တယ်လို့ထင်ပါတယ်။အားလုံးတူတူကြုံနေရတဲ့ကတ်ယောဂါကိုဖြေရှင်းနိုင်ဖို့အားလုံးတိုင်တိုင်မင်မင်လှုပ်ဆောင်သင့်တယ်လို့ထင်ပါတယ်
။တောင်ကိုရီးယားနိုင်ငံကတော့အစောပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိသလောက်ဖြစ်ခဲ့ပေမဲ့မကြခင်ရက်ပိုင်းမှာတတိယတကြော်ဖြစ်ပိုဆိုးတဲ့ကိုဗစ်ကူးစက်မှုတွေထပ်တိုးလာတာကြောင့်အသွာလာကန့်သတ်ချက်တွေပြန်ပြီးတော့ချထားရပါတယ်။online ကနေပဲစာတင်နေရတဲ့အတွက်အထူးသဖြင့်တက္ကသိုလ်ဝင်ငွေဆောင်ရွက်ဖြည့်ဖို့ပြင်ဆင်နေတဲ့ကျောင်းသူကျောင်းသားတွေအတွက်စိတ်ဖြည့်ဆည်းမှုတိုးပါတယ်။2020အတွက်တက္ကသိုလ်ဝင်ငွေဆောင်ရွက်ကိုစီစဉ်ထားတာထက်တစ်လနောက်ဆုတ်ခဲ့ရပြီးတော့နိုင်ငံတော်ဝန်ကကျောင်းသား5သိန်းလောက်ကလည်း၈နိုင်ကြာဖြည့်ရတဲ့ဆောင်ရွက်ကို plastic အကာတွေခံနှာခေါင်းစည်းတွေဝတ်ပြီးတော့ဖြည့်ခဲ့ရတာပါ။အသက်18နှစ်အရွယ်တောင်ကိုရီးယားကျောင်းသူလီဂါယောင်းကတော့သူနောက်နှစ်ဆောင်ပွဲဖြစ်တဲ့အချိန်မှာကယောဂါကြီးပြီးပါစေလို့ဆုတောင်းနေပါတယ်။သူဆုတောင်းနေတာနောက်တစ်ခုရှိပါသေးတယ်။နောက်နှစ်2021မှာသူအကြိုက်ဆုံး BTS အဆိုတော်အဖွဲ့ရဲ့စင်တင်ဖျော်ဖြေပွဲကိုဆိုးမျိုးတော်မှာလူကိုယ်တိုင်သွားကြည့်ချင်တာပဲဖြစ်ပါတယ်။
ညောင်းစရောဆောင်းတဲ့ညောင်းရဲ့ကိုပစားဤခါယောင်းနေတာ
။မင်္ဂလာပါရှင်။တမီးလည်းပဲကလီဂါယောင်းပါ။အသက်18နှစ်ရှိပါပြီ။နောက်နှစ်မှာတက္ကသိုလ်ဝင်တဲ့ဆောင်ပွဲကိုကောင်းကောင်းဖြေနိုင်ပြီးသမီးတက်ချင်တဲ့တက္ကသိုလ်ကိုတက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။နှာခေါင်းစီးတက်စရာမလိုပဲ BTS စင်တင်ဖျော်ဖြေပွဲကိုကိုယ်တိုင်သွားကြည့်ဖို့မျှော်လင့်ပါတယ်။ BTS ဟာသမီးအတွက်တော့အားစိတ်လိုပါပဲ။ဒါကတော့သွားမကြည့်နိုင်အောင် COVID ကရောဂါကပိတ်ပင်တဲ့အတွက်အရေးစိတ်တူမိပါတယ်။သမီးရဲ့အခန်းကနေပဲ BTS ကိုကြည့်နိုင်တဲ့အတွက်လည်းစိတ်မကောင်းဖြစ်မိပါတယ်။ BTS အဖွဲ့ရဲ့နှစ်ကုံမှာကျင်းပနေကြဖျော်ဖြေပွဲကိုတော့သွားမကြည့်နိုင်တာအရေးစိတ်မကောင်းဖြစ်မိပါတယ်။နေငယ်ကလေးကကိုပါကိုဗီဒီယိုရိုက်ပြီးမျှဝေရလုပ်ပြတဲ့အတွက်အခုလို online ကနေစတင်ရတာတိတ်တော့မခတ်ပါဘူး။ဒါပေမဲ့တငယ်ချင်းတွေနဲ့လည်းမတွေ့ရ။အိမ်မှာပဲတယောက်တည်းနေရပါတယ်။တငယ်ချင်းတွေကိုအရန်သတိရပါတယ်
။2020နှစ်စတုန်းကအသက်23နှစ်ပြည့်သွားခဲ့တဲ့အီတလီနိုင်ငံခရီးမန်မြို့ကအဲလီဆာဒိုဆန်နာကတော့ဝ
ဝိဇာဘွဲယူပြီးရင်အီတလီနိုင်ငံရဲ့အကောင်းဆုံးတက္ကသိုလ်တစ်ခုမှာမဟာဘွဲဆက်ပြီးတော့တက်ဖို့မျှော်လင့်ခဲ့ပြီပဲလေ။အီတလီနိုင်ငံဟာကယောဂါကြောင့်အထည်အနာဆုံးဥရောပနိုင်ငံတစ်ခုဖြစ်လာတာကြောင့်သူ့အစီအစဉ်တွေလည်းကမောက်ကပဖြစ်သွားပါတယ်။သူ့ဘွဲယူရနေဟာအီတလီနိုင်ငံမှာလော့ခ်ဒေါင်းတွေပထမဆုံးခြားတဲ့နေ့နဲ့တိုက်ဆိုင်နေတာကြောင့်ဘွဲနှင်းသဘင်ကိုမိသားစုဝင်တွေမလာဘဲနဲ့ဆင်နွှဲခဲ့ရပါတယ်။အခုချိန်မှာတော့သူဟာမိဘအိမ်မှာပြန်နေပြီးတော့အင်းကနေပဲမဟာဘွဲကိုတက်ရင်းနဲ့မိသားစုကိုဝိုင်းဝန်းပံ့ပိုးပေးနေပါတယ်
။ Ha impattato moltissimo sulla mia vita è stata
ကျွန်မဘဝအတွက်အဆိုးတွေအဖြစ်ကံယောဂါကာလကများစွာတက်ရောက်ပါတယ်။ဒါပေမဲ့သင်ခန်းစာလည်းအများကြီးရပါတယ်။ကျွန်မမိသားစုလည်းတော်တော်အထင်နာသွားပါတယ်။ပထမတစ်ခါအသွားအလာကန့်သက်ချက်ချတော့ကျမတို့အိမ်အောင်စုမှာနေထိုင်မကောင်းတဲ့သူတွေနဲ့နေရတာအတော်ခက်ခဲပါတယ်။ဒီအချိန်မှာကျမကတအိမ်လုံးကိစ္စစီမံရတဲ့အတွက်တာဝန်တွေများပြီးစိတ်ဖိစီးမှုလည်းများပါတယ်။တော်တော်စိတ်ပင်ပန်းပါတယ်။2021မှာပုံမှန်လိုနည်းနည်းပြန်ဖြစ်လာဖို့မျှော်လင့်ပါတယ်။လူတွေလည်းအိမ်မြင်ကိုလွတ်လွတ်လပ်လပ်ပြန်ထွက်နိုင်ဖို့မျှော်လင့်ပါတယ်။တငယ်ချင်းတွေနဲ့ကော်ဖီဆိုင်ထိုင်ခွင့်လေးတော့ပြန်ရကြပါတယ်။အများကြီးမလိုချင်ပါဘူး။ကျောင်းတက္ကသိုလ်အလုပ်စပွဲတွေမှာပြန်ထိုင်နိုင်ဖို့လေးပဲတောင်းဆိုချင်ပါတယ်။
2020အစမှာရုရှားကနေအီတလီနိုင်ငံကိုပြောင်းနေပြီးတော့ Venice Biennale အနုပညာအဖွဲ့ရဲ့ရုရှားနိုင်ငံဆိုင်ရာပြာခန်းတွေမှာအလုပ်လုပ်ဖို့အတွက်အသက်23နှစ်အရွယ် Galina Askarov-Golikova ကပြင်ဆင်ခဲ့ပေမဲ့လည်းကယောဂါခြေနေပေကြောင့်လက်တွေဖြစ်မလာခဲ့ပါဘူး။ခီးသွားခွင့်တွေပေးလိုက်တာကြောင့်ခတ်မဲလို့ရထားတဲ့အလုပ်လည်းမရတော့ပါဘူး။ဒီစားအသွားလာကန့်သက်တဲ့ April ကစပြီးတော့ရုရှားနိုင်ငံမော်စကိုမြို့တော်ကတိုက်ခတ်မှာပဲမိသားစုတငယ်ချင်းတွေနဲ့အတူတူနေခဲ့ရပါတယ်။ဒီလိုမရပါပဲလေနောက်အလို့တစ်ခုရှာမဲ့အစားနောက်နေ့ကျတော့မှယောမမျိုးမှာအစားတောက်သိပ်ပံဘာသာရက်နဲ့မဟာဘွဲ့တက်မယ်ဆိုပြီးတော့ဆုံးဖြတ်လိုက်ပါတယ်လူငယ်ရဲ့အတွက်တော့ကယောဂါကြောင့်ပြောင်းလဲရတဲ့နေ့စဉ်ဘဝတွေကိုနေသားကြအောင်နေဖို့မခဲယဉ်ဘူးလို့ထင်ပြီးတော့ကယောဂါကြားကအစိုးရကအကောင်းထွက်လာနိုင်တယ်ဆိုပြီးတော့လည်းသူကပြောပါတယ်
2017ဟာအနည်းဆုံးကျမအတွက်ပိုကောင်းမယ်လို့တော့မျှော်လင့်ပါတယ်ကျမတသက်လုံးဖြစ်ကျင်ခဲ့တဲ့အတိုင်းယောမမြို့ကိုပြောင်းလဲပြီးစတင်ရင်အီတလီနိုင်ငံတော်ခီထွက်မယ်လို့အစီအစဉ်ထားခဲ့တာပါ2020ကုန်တာကိုစူးစူးညံ့ညံ့ကပွဲတွေကျင်းပရလောက်အောင်ကောင်းနေနေတော့မဟုတ်ပါဘူးကျမတို့လူသားတွေဘလောက်တောင်ထိခိုက်လွယ်ပြီးတော့ဘလောက်ထိကြိုတင်ပြင်ဆင်ထားမှုမလုံလောက်တယ်လဲဆိုတာကို2020ကပြသလိုက်တာပါသူ့ဘော်တူဖေးမှကူညီပြီးတော့ချစ်ချင်းမေတ္တာတွေမျှဝေတာကိုပဲလို့ချင်ပါတယ်အချိန်မရွေးအချိန်အနည်းအရရကြောင်းလူသားစုကြီးပြိုလဲသွားနိုင်တယ်ဆိုတာကိုလူတွေမျှနေတတ်ကြပါတယ်ကျမတို့ရဲ့မြေကဘာကိုပို့ပြီးဆက်ပြီးတော့တဘာဝပဝန်းကျင်ကိုပို့ထိန်ထိန်တက်ပါတယ
်။ကင်ညာနိုင်ငံကအသက်18နှစ်အရွယ်ဂျက်ကလင်းဘိုစီဘိုရီကတော့သူ့ကိုယ်ဝန်ရှိနေတာကိုသူ့အမေမသိအောင်လို့အင်ဂျီအပွားကြီးကိုဝတ်ပြီးတော့မွေးကန်ဒီအချိန်ထိတိုးဝှက်ထားခဲ့ပါတယ်။2020နိုဝင်ဘာလတုန်းကကလေးမွေးခဲ့တာပါ။ကင်ညာနိုင်ငံမှာမိဘတွေတနေ့ကအလုပ်သွားချိန်မှာတပီးမင်းကလေးတွေကိုအိမ်မှာအမြဲတမ်းတယောက်တည်းထားခဲ့ရတဲ့နောက်ဆက်တွဲအနေနဲ့ဆေကျော်တဲ့အရွယ်လူငယ်တွေကိုယ်ဝန်ရှိတဲ့နှုံကတဟုန်ထိုးတိုးလာပါတယ်။အတော်လာကန့်သက်ချက်တွေချမှတ်ထားတဲ့အချိန်မှာတော့မှအသက်18နှစ်မပြည့်ခင်မှာပေါင်းတဲ့နေထိုင်မှုတွေအပါအဝင်လိင်ပိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေဆက်တိုးလာနေတဲ့အပေါ်မှာလည်းစစ်ဆေးဖို့ကညာသမရကဇူလိုင်လတုန်းကအမိန့်ထုတ်ခဲ့ပါတယ်။ဆေကျော်တဲ့အရွယ်နဲ့မိခင်ဘဝရောက်သွားတဲ့ဂျက်ကလင်းဘိုစီဘိုရီရဲ့အိမ်မက်ကရှိနေတယောက်ဖြစ်ဖို့ကြောင်းတက်ခြင်းပဲမလဲ2020မတ်လကလေးကစပြီးတော့ကညာနိုင်ငံကကျောင်းတွေပိတ်ထားခဲ့ရပါတယ်။2021 January လမှာကျောင်းပြန်ဖွင့်တဲ့အခါမှာလေကျောင်းလာကမပေးနိုင်လို့ကျောင်းပြန်တက်နိုင်ပါမလားဆိုပြီးတော့မြေရတဲ့အခြေအနေမှာရှိနေပါတယ
်2020 was a bad year for me
မမျှော်လင့်မဲ့ကိုဝင်ရခဲ့တဲ့အတွက်2020ပြည့်နှစ်ကကျွန်မအတွက်ခက်ခဲတဲ့နှစ်လို့ပြောလို့ရပါတယ်ကျွန်မကလေးလေးကိုဘေးကင်းကင်းနဲ့မွေးနိုင်ခဲ့တော့ဒီနှစ်ကကောင်းတဲ့နှစ်လို့ပြောရင်လည်းရပါတယ်တစ်နှစ်လုံးကိုဝင်အကြောင်းမဲ့တွေးနေမိတယ်ဘလို့မွေးမှလဲဘယ်တော့ကျောင်းပြန်တက်ရမလဲကျောင်းပြန်တက်ခွင့်ရရောရပါမလားလို့တွေးပူမိနေတာပါ2021ကကောင်းတဲ့နှစ်ဖြစ်မယ်လို့မျှော်လင့်ပါတယ်ကျောင်းပြန်တက်ချင်ပါတယ်ကာကွယ်ဆေးရပြီးလူတွေလည်းပုံမှန်လူနေမှုဘဝကိုပြန်သွားနိုင်မှာပါအရင်လိုလက်ဆွဲနှုတ်ဆက်နိုင်ပြီးအရင်တုန်းကအလုပ်တွေကိုပြန်လုပ်နိုင်မှာပါကာကွယ်ဆေးထွက်ရင်တော့2021ကကောင်းတဲ့နှစ်ဖြစ်မှာအသေးချပါ
ကယောဂါစဖြစ်ချိန်တုန်းကအသက်22နှစ်အရွယ်ဗလေးရီယာမိုဂူယာကကယ်လီဖိုးနီးယားအစိုးရတက္ကသိုလ်မှာတတိယနှစ်ကျောင်းကျန်နေရဖြစ်ပြီးတော့ကျောင်းစည်းကမ်းမှာအချိန်မှန်အလုပ်လုပ်နေကြတာဖြစ်ပါတယ်။အဲ့နောက်ပိုင်းမှာရုတ်တရက်ကြီးဆိုသလိုအတန်းတွေကိုလည်းအွန်လိုင်းကနေပြောင်းပြီးတော့တက်ရပြီးတော့ကျောင်းစည်းကမ်းအလုပ်လည်းပြုတ်သွားတာကြောင့်ဝင်မရှိတော့ပါဘူး။ကျောင်းစာကိုအာယုံစိုက်နိုင်မှုအတွက်မွေးရည်မြေလျှာစိုက်တဲ့မြို့မှာပြောင်းနေကြရပါတယ်။ ဒီ draw အတွက်မှာသူဟာ internet ဆိုင်မနာ website ဖန်တီးမှုပွဲလမ်းသဘင်စီစဉ်မှုနဲ့ graphic design ရုပ်ပြအလှဆင်တဲ့နည်းပညာတွေတိုးတက်အောင်ကိုယ်ပိုင်အချိန်မှာလေ့လာခဲ့ပါတယ်။ Mexico ကနေ American နိုင်ငံကိုရွှေ့ပြောင်းနေထိုင်သူမိဘတွေနဲ့အတူနွေရာသီမှာစပစ်ချံမှာစပစ်ဝိုင်ချက်ဖို့စပစ်သီးတွေခူးရင်းနဲ့ဝင်ဝင်ရှာခဲ့ရပါတယ်။နောက်နှစ်မေလမှာသူကပွဲရမှာဖြစ်ပါတယ်။ပွဲရပြီးရင်လည်းအလုတ်တန်းရဖို့ကတော့အခုစီးပွားရေးအခြေအနေမှာမလွယ်လှပါဘူး။ဒါပေမဲ့သူကတော့အကောင်းမြင်မျှော်လင့်နေတာဖြစ်ပါတယ်
။ For 2021 I really hope the world starts to move back to how it used to be. I hope vaccines.
ဒီလိုကနေမှုထိုင်မှုပုံစံမျိုးပြန်ဖြစ်အောင်လို့2021မှာအစပြုမယ်လို့တကယ်ကိုမျှော်လင့်ပါတယ်။ကာကွယ်ဆေးထိုးတာလည်းအောင်မြင်ပြီးတော့အလုတ်ပြုတ်တဲ့သူတွေလည်းအလုတ်အသစ်ဒါမှမဟုတ်ရင်ကတ်ယောဂမတိုင်ခင်လုပ်နေကြအလုတ်နေရာတွေပြန်ရဖို့မျှော်လင့်ပါတယ်။ကျောင်းတွေပြန်ဖွင့်ပြီးတော့ကလေးတွေလည်းကျောင်းပြန်တက်နိုင်ဖို့မျှော်လင့်ပါတယ်။ကျွန်မကျောင်းပြီးသွားရင်လည်းဘွယ်နှင်းသဘင်အခမ်းအနားကိုလူကိုယ်တိုင်တက်ခွင့်ရမယ်လို့မျှော်လင့်ပါတယ်။ကတ်ယောဂါကာလာကြီးမြန်မြန်ပြီးပြီးတော့အရင်တုန်းကလိုပဲမြန်မြန်ပြန်ဖြစ်စေချင်နေပါပြီ
။ Like many of us, the pandemic affected me in more ways than one.
တခြားသူတွေလိုပဲကတ်ယောဂါကြီးကကျွန်မရဲ့ဘဝအပေါ်တပတ်ပေါင်းစုံကနေတက်ရောက်နေပါတယ်။မလာတော့ကအလုတ်ပြုတ်သွားခဲ့ပြီးတော့အခုထိလည်းအလုတ်ပြန်ရှာလို့မရသေးပါဘူး။ကျွန်မကြိုးကြိုးဆဆရခဲ့တဲ့အလုတ်ကနေအဖြုတ်ခံရတဲ့အတွက်တိတ်ကိုစိတ်မကောင်းဖြစ်ရပါတယ်။ကျွန်မကျောင်းမှာစာတွေ့သင်ရတာကိုအလုတ်မှာလက်တွေ့အသုံးချနိုင်နေတာပါ။တက္ကသိုလ်တက်ရတဲ့အတွေ့အကြုံလည်းမရတော့သလိုပမောက်ခါတွေတငယ်ချင်းတွေနဲ့လည်းမတွေ့ရတော့ပါဘူး။ကျောင်းဝင်းနဲ့လမ်းလျှောက်သွားတာစာကြည့်တိုင်းမှာစာချက်တာလိုမျိုးတက္ကသိုလ်ကျောင်းသူကျောင်းသားဘဝအတွေ့အကြုံတွေမရနိုင်တော့ပါဘူး။ကျွန်မအမေမှာယောဂအခမ်းရှိတော့စိုးရိမ်ရပါတယ်။ဒါပေမဲ့ကယောဂါကြောင့်ဘသူမှအသက်မတည်တာကိုပဲကျေးဇူးတရားမှာပါ။ကျမအမေများမခံနိုင်တော့ပဲပိုးကုခံရမလားဆိုတာကိုလည်းတနေ့တနေ့တွေးပြီးပူးနေရပါတယ်။စကားပြောရမယ့်သူမရှိတဲ့အတွက်လည်းကျမရဲ့စိတ်ပူပန်မှုကပိုဆိုးလာပါတယ်။ဒီနေ့ဒီနေ့တည်တဲ့သူပိုးကုခံရတဲ့သူအရေးအတွက်ကလည်းတိုးလာတာကိုသတင်းတွေထဲမှာတွေ့နေရတော့တငယ်ချင်းသက်ရှာဖို့ကလည်းမဖြစ်နိုင်ဘူးလေ။ April May လုံးကဆိုလို့ရှိရင်ကျမစိတ်ဖြည့်ဆည်းမှုအများများခဲ့ပါတယ်။ကျောင်းစာကိုလည်းအာရုံမဆိုင်နိုင်တော့ဘူး။အလုတ်တယ်လဲရှာခြင်းစိတ်ကိုမရှိတော့ပါဘူးကျမရဲ့စိတ်ကူးအိမ်မက်တွေကိုလည်းဖြန့်ပစ်လိုက်ရှင်ပြီးတယ်လေဒါပေမဲ့ကိုကိုကိုကယူဆိုင်ပြီးတော့စိတ်ချမ်းမအောင်နေတဲ့နီလန်းတွေကိုလေ့ကျင့်တဲ့အခါမှာစိတ်သက်သာရရပါတယ်အခုအချိန်မှာတော့စိတ်ချမ်းမရေးကောင်းကောင်းနဲ့2020ပြည့်နှစ်ကိုအဆုံးသတ်နိုင်တာဝမ်းသာမိပါတယ
်2020ပြည့်နှစ်မှာကြီးပြင်းရတဲ့ကမ္ဘာအရေးရက်ကလူငယ်တွေရဲ့အတန်တွေပဲဖြစ်ပါလိမ့်ရှင်2020ပြည့်နှစ်မှာကယ်ယောဂါကြောင့်လူဆုံးအရွယ်ဆုံးကိုဖက်ပေါင်းဆောင်ကနေတက်ရမှုတွေရှိရဆိုပေမဲ့လည်း2021ကိုတော့အကောင်းမြင်ပြီးတော့ကျူးစွနေကြတာဖြစ်ပါတယ်ရှင
်မင်္ဂလာပါညာလင်းတက်တူတေသနာအခွဲကတင်ဆက်တဲ့အသိပ္ပိုအစီအစဉ်ကနေကျူးစွပါတယ်ဒီအစီအစဉ်ကို VOA မြန်မာပိုင်းစနေည TV မဂ္ဂဇင်းမှာနှစ်ပတ်တစ်ခါကြည့်ရှုနိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာဖြစ်ပွားနေတဲ့လူအခွင့်အရေးငြိမ်းချမ်းရေးနိုင်ငံရေးဒီလိုကိစ္စရပ်တွေနဲ့ပတ်သက်လို့ညာလင်းတက်အခွဲကတွေ့ရှိထားတဲ့လေ့လာတွေ့ရှိထားတဲ့အချက်အလက်တွေကိုဆွေးနွေးတင်ပြမှာဖြစ်တဲ့သူတေသနာအစီအစဉ်တစ်ခုလည်းဖြစ်ပါတယ်ဒီတစ်ပတ်မှာတော့တိုင်းရင်းသားဒေသအသီးသီးမှာဖြစ်ပွားနေတဲ့ဒီစည်ရေးပဋိပက္ခတွေဒေသခံလူမှုအပေါ်ရိုက်ခတ်မှုတွေရေကောက်ွဲအလွန်ကာလပြောင်းလဲတဲ့တွေနဲ့ပတ်သက်လို့တွေ့ရှိတဲ့အချက်အလက်တွေပေါ်အခြေခံပြီးတော့ဆွေးနွေးတော့မှာဖြစ်ပါတယ်ကျမတော့အေးဟန်ပ
ါကျွန်တော်မိုးထက်နေပါအေးမဟင်းဒီတစ်ခေါက်ကတော့လေကျွန်တော်တို့ဒီဒီဇင်ဘာတစ်လလုံးမှာဖြစ်တဲ့ဒီဟိုနေငယ်ကြီးနဲ့ပတ်သက်တဲ့ဒီကိစ္စလေးတွေဆက်ဆွေးနွေးကြည့်အောင်ပေါ့နော်အထူးသဖြင့်တော့ဒီတိုက်ပွဲတွေကိစ္စကျွန်တော်ဆက်ဆွေးနွေးကြည့်နေတယ်ဟိုပထမဆုံးပြောချင်တာကတော့ကျွန်တော်ရခိုင်ပြည်နယ်ရဲ့အခြေအနေပေါ့ရခိုင်ပြည်နယ်မှာဒီဒီဇင်ဘာတစ်လလုံးမှာတော့တိုက်ပွဲတွေမရှိနေတော့ဘူးပေါ့နော်ဟိုရှေ့ဒီကျွန်တော်တို့ဒီလူမလာကတဲ့ကနေမရှိရတဲ့တိုက်ပွဲတွေကအခုဒီဇင်ဘာလထိလဲအဲမရှိနေဘူးပေါ့နော်ဒါစိတ်ချမ်းသာကြကောင်းနေလို့ပြောလို့ရတယ်ပေါ့လေဒါပေမဲ့တစ်ဖက်ကတော့မရှိလဲဆိုတော့ကျွန်တော်တို့ဂျားထဲမှာဒီမြေပြုံပိုင်းပောက်ခွဲတာ3ခါဖြစ်ခဲ့တယ်ဆိုတော့ဒါပေမဲ့အဲ3ခါဖြစ်တဲ့အခါမှာလဲဒီအရင်တုန်းကဖြစ်တဲ့အခောက်တွေလို့ပေါ့နော်ဒီတက်မတော်နဲ့ဒီရခိုင်တက်တော်နဲ့ဂျားထဲမှာအပြန်အလှန်ဆွဆွဲတာမျိုးတွေအပြန်အလှန်ပြောဆိုတာမျိုးတွေမတွေ့ရတော့ဘူးပေါ့မတွေ့ရတော့ဘူးဒါပေမဲ့အဲ့မှာတတိထားမယ့်အချက်ကဘာဖြစ်လဲဆိုတော့ဒီအာဆာဆိုတဲ့နာမည်ကိုပြန်ပြီးထုတ်တုံးလာတာပေါ့တက်မတော်ဘက်ကနော်ဒါကျွန်တော်တို့တတိထားပြီးတဲ့အတိုင်းဒီအရင်ဒီရခိုင်မှာပြိပခါတွေပေါ့နော်ဒီလူမျိုးရေးပြိပခါတွေဖြစ်တဲ့အချိန်မှာလည်းဒီအာဆာဆိုတဲ့နာမည်ကပေါ်လာတယ်ဒီဂျားထဲမှာကျွန်တော်တို့အေဆိုတာပေါ်လာတယ်အဲအဲ့ဒီကနေမှအခုဒါအာဆာဆိုပြီးပြန်ပေါ်လာတာကကျွန်တော်တို့ဒါကြောက်စရာကောင်းတဲ့အခြေအနေလို့ကျွန်တော်တို့ယူဆလို့ရတယ်ပေါ့လေဆိုတော့နောက်တစ်ဖက်မှာတော့လေသူကဘာဖြစ်လာတော့ဆိုတော့ရခိုင်မှာတိုက်ပွဲတွေမရှိတော့ပြီမဲ့ကျွန်တော်တို့ဒီရှမ်းမြောင်းနဲ့ကျွန်တော်တို့ဒီဘက်ကရင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာတယ်ဆိုတော့တိုက်ပွဲအားလုံးပေါင်းဘယ်နှကြိမ်ဖြစ်လဲဆိုတော့ကျွန်တော်တို့ဒီလအတွင်းမှာပဲကျွန်တော်တို့တိုက်ပွဲအားလုံးပေါင်း18ကြိမ်ဖြစ်တယ်18ကြိမ်ဖြစ်တယ်ဒီရှမ်းပြည်မှာကျွန်တော်တို့ဒီအားလုံးပေါင်း14ကြိမ်ဖြစ်ပြီးတော့ဒီကရင်ပြည်နယ်မှာ3ကြိမ်ဖြစ်သွားတယ်ပေါ့ဆိုလိုတာတော့ဒါပေမဲ့ဟိုရှမ်းပြည်မှာတော့ဒီအားလုံးပေါင်းဒီ14ကြိမ်ဆိုပေမဲ့17ကြိမ်က ဒီတို့ဒီဟိုအေးဦးချင်းဖြစ်တယ်ပေါ့နော်ဒီ RCSS ပေါ့ချမ်းပြည်ထူထောင်ရေးကောင်စီနဲ့ဒီ TNL ပေါ့ဒီဟိုတအန်းအမျိုးသားဒီလွတ်မြောက်ရေးတပ်မတော်ပေါ့ဒီနှစ်ဖွဲ့ကြားမှာဖြစ်ကြတာပေါ့နော်ကျန်တဲ့ဒီ၃နိုင်ငံကတော့ဒီတပ်မတော်နဲ့ TNL နဲ့ကြားထဲမှာဖြစ်တာပေါ့အဲ့တော့ဒါကတော့ကျွန်တော်တို့ဒီချမ်းပြည်နယ်မှာတော့အရင်ကလည်းဂျိုကြားဂျိုကြားဒီတိုက်ပွဲတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်ဒီဟိုအပြစ်ခတ်ရစဲကြီးတို့ဘာလို့ကြီးညာထားရမှာရှိတယ်ဒီလက်နက်ကင်ကြားတွေထဲမှာလည်းဖြစ်တာမျိုးရှိတယ်ပေါ့ဆိုတော့ထူးခြားတာကရင်ပြည်နယ်ကရင်ပြည်နယ်မှာကဒီဟို KNU KNL နဲ့ဒီတိုက်ပွဲ၃ကြိမ်ဖြစ်တာတက်မတော်နဲ့အဲ့တော့အဲ့မှာမဖြစ်တာလည်းကြာပြီကြာပြီအခုမှထပ်ပြီးတော့ဒီတိုက်ပွဲတွေဖြစ်လာတယ်ဒီဖာပွန်ဒေတာပေါ့နော်ဖာပွန်ဒေတာမှာဖြစ်လာတယ်ဖြစ်လာတော့ဟိုဒါဒီနည်းနည်းဟိုစိုးရိမ်ကြကောင်းနေပေါ့နော် NCA လက်လက်မှတ်ထိုးပြီးသားထဲမှာလည်းပါနေတာပေါ့လေပါနေတော့ပြဿနာကဘာရှိလဲဆိုတော့ဟိုဒီဟိုကျွန်တော်တို့ဒီဒေတာငယ်တွေပြောကြတဲ့အရာဆိုရင်ဒီ၃ကြိမ်ဖြစ်ပြီးသွားတဲ့အပြင်ကိုကျွန်တော်တို့ထပ်ပြီးတော့ဒီဟိုဟိုဆက်ပြီးတော့တိုက်ပွဲတွေဖြစ်လာမယ့်အရေးအယောင်ပေါ့ဒီဆိုရင်ချက်တွေလည်းဒီတရားခံနေမှာရှိတယ်ပေါ့ဒါကတော့ကျွန်တော်ရှင်းနေဟိုဟိုမကောင်းတဲ့ကိစ္စလို့ကျွန်တော်တို့မြင်နေပေါ့ဒီကျွန်တော်ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လေကျွန်တော်ဟိုအချုပ်အားဖြင့်ပြောချင်တာကတော့ဒီဟိုကျွန်တော်တို့စစ်ပွဲတွေပြီးသွားပြီပေါ့နော်ရပ်သွားပြီပေါ့ရခိုင်မှာရပ်သွားလို့ကာလကြာရှည်ဖြစ်လာတဲ့ဟာတွေရပ်သွားလို့ကျွန်တော်တို့ကဟိုစိတ်ဒုံဒုံချနေလို့မရဘူးဒီတစ်ဖက်မှာကျွန်တော်တို့ဒီဟိုတိုက်ပွဲမဖြစ်တဲ့နေရာတွေမှာတိုက်ပွဲတွေပြန်ဖြစ်လာတာကျွန်တော်တို့စိတ်ရေးလှုပ်ရှားမှုတွေထားတာကျွန်တော်တို့ဆိုးရိမ်မှုကောင်းနေပေါ့နော်အဲ့တော့ဒီကျွန်တော်တို့အချိန်ပေးနေတာတော့ဒီတနိုင်ငံလုံးစစ်ဖြစ်နေတဲ့ဒေတာတွေပေါ့နော်ကျွန်တော်ဒီဟိုတိုင်းသားလက်နက်ကိုင်တွေနဲ့ဒီတက်မတော်နဲ့ဂျားထဲမှာထိတွေ့နေတဲ့ဒေတာတွေအကုန်လုံးကိုကျွန်တော်တို့ကကြည့်နေဖို့လိုတယ်နောက်တစ်ခုကကျွန်တော်တို့ဟိုဟိုဟိုကျွန်တော်တို့နေမဟုတ်ဘူးပေါ့နော်ဒီပြည်သူတစ်ခုလုံးကလည်းကျွန်တော်တို့ဒီအခြေအနေကိုကျွန်တော်တို့ကြည့်ပြီးတော့ဒီငြိမ်းချမ်းရေးအတွက်ကျွန်တော်တို့ဟိုဆက်ဆောင်ကြည့်ပေးကြဖို့လိုတယ်ပေါ့နောက်တစ်ခုထပ်ပြောနေတာကတော့လေကျွန်တော်တို့ဒီရခိုင်မှာတိုက်ပွဲတွေရနေပြီမဲ့ဒီကာလကြာရှည်ပိတ်ထားတဲ့ဒီ internet ပေါ့ဒီ internet အသုံးပြုခွင့်ကိုပြန်ပြီးတော့အခုချိန်ထိဖွင့်မပေးသေးဘူးပေါ့နော်အဲ့တော့ကျွန်တော်နည်းနည်းဟိုမက်ရေးဟန်ကိုမေးချင်တာလေဒီဒီတက်မတော်နဲ့ဒီတိုင်းနာလက်နဲ့ကိုင်တွေနဲ့ဂျားမာပဲဖြစ်ဖြစ်အစိုးရနဲ့တိုင်းနာလက်နဲ့ကိုင်တွေနဲ့ဂျားမာပဲဖြစ်ဖြစ်ဒီငြိမ်းချမ်းရေးဆွေးနွေးမှုတွေဒီတွေ့ဆုံတာတွေဘာတွေများရှိရောပေါ့အဲ့ဒါလေးကျွန်တော်နည်းနည်းဆွေးနွေးကောင်းမယ်ထင်ပါတယ်
ဟုတ်ကဲ့ဒီတစ်ပတ်ဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ညီမကဆွေးနွေးပေးချင်တာကတော့ဗောနော်ဒီတစ်ပတ်ဟိုဒီဒီဇင်ဘာလထဲမှာဟိုငင်းငင်းရေးဆွေးနွေးပွဲက6ကြိမ်ဖြစ်ခဲ့တယ်ဒီဆွေးနွေးပွဲကိုဟိုဒီထဲမှာထူးကြတာကဗောနော်ဒီ2018နှစ်ကုန်ပိုင်းကနေစပြီးတော့ဒီတက်မတော်နဲ့အေအေတို့ကဟိုရခိုင်ပြည်နယ်မှာသူတို့တိုက်ပွဲတွေဟိုဖြစ်ခဲ့ဗောနော်တိုက်ခဲ့တွေဖြစ်ခဲ့တာကိုရက်ပြီးနိုဝင်ဘာလလောက်မှာရက်ပြီးတော့ဒီဒီဇင်ဘာလ9ရက်နေ့မှာဒီဟိုကထိန်ချုပ်နေမြေဖြစ်တယ်ပန်းဆန်းမှာသူတို့နှစ်ဖွဲ့ကထိတိုက်တွေ့ပြီးတော့ဒီငင်းငင်းကြီးအတွက်ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ဟိုဆွေးနွေးပွဲပြုလုပ်ခဲ့ကြတယ်ပေါ့နော်ဒီဆွေးနွေးပွဲကဟိုဘာရလက်ထွက်ပေါ်လာတယ်ဆိုတော့နှစ်ဖွဲ့လုံးကဟိုထုတ်ပြန်ထားခြင်းမျိုးတရားဝင်ထုတ်ပြန်ထားခြင်းမျိုးတော့မရှိဘူးပေါ့နော်ဒါပေမဲ့တမတော်ရဲ့သတင်းစကားတွေရတော့ဒီဆွေးနွေးပွဲကသူတို့နှစ်ဖွဲ့အတွက်ဟိုငင်းငင်းကြီးမှာအပြုသဘောဆောင်နေဆိုတဲ့ပုံစံမျိုးတော့ပြောထားတာမျိုးရှိတယ်ဒီနောက်ထပ်ဟိုဆွေးနွေးပွဲတစ်ခုကတော့အမျိုးသားပြန်လည်တင့်မြတ်ရေးပေါ့နော်အမျိုးသားပြန်လည်တင့်မြတ်ရေးနဲ့ငင်းငင်းကြီးဘူဟုဌာန NRPC မှာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲပေါ့နော်အဲဒီဆွေးနွေးပွဲလေးကတော့ဟိုဒီအစိုးရလွှတ်တော်တမတော်ပေါ့နော်သူတို့သုံးဝန်ဆိုင်ပါတဲ့ဒီဟိုဆွေးနွေးပွဲသူတို့ကဒီဗားရီဆွေးနွေးကြတယ်ဆိုရင်ဒီငင်းငင်းရေးလုပ်ငန်းစဉ်တွေရှေ့ဆက်နိုင်မှုဘယ်လိုလုပ်ကြမလဲဆိုတဲ့ပုံစံမျိုးသူတို့ဆွေးနွေးကြကြတယ်။ဒီဆွေးနွေးပွဲရဲ့ဟိုဟိုရာလကသူတို့ဟိုဒီလက် NC လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးနဲ့သူတို့ငင်းငင်းရေးစကားဆက်ပြောသွားကြမယ်။ပြီးတော့ NC မထိုးထားသေးတဲ့ဒီအဖွဲ့ကြီးနဲ့လည်းသူတို့ဟိုငင်းငင်းရေးကိစ္စတွေတွေ့ဆုံဆွေးနွေးသွားမယ်ဆိုတဲ့ပုံစံမျိုးသူတို့အဲ့ဒီရာလမျိုးထွက်ပေါ်ခဲ့တယ်ပေါ့နော်။အဲ့ဒီဒီဇင်ဘာလပထမပတ်ထင်မှာပဲဒီအစိုးရအရာရှိတွေဥဆောင်တဲ့အဖွဲ့နဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီပေါ့နော် KMPP သူတို့ကနေပြီးတော့ဒီသူဗီဒီယိုကွန်ဖရင့်နဲ့ဒီငင်းငင်းရေးကိစ္စတွေပေါ့နော်ရှင်းစမဲ့ငင်းငင်းရေးကိစ္စတွေကိုသူတို့ဆွေးနွေးခဲ့ကြတယ်ဆိုပြီးတော့ထွက်ပေါ်လာခဲ့တယ်ပေါ့နော်အဲ့ဒီဆွေးနွေးပွဲရလဒ်ကဟိုဘာဆိုတာတော့ဟိုငင်းငင်းရေးကိစ္စဆွေးနွေးတယ်လို့ပဲထွက်ခဲ့တယ်ပေါ့နော်ဒါပေမဲ့ KMPP ဘက်ကဟိုထွက်လာတဲ့သတင်းစကားတွေအရတော့ဒီဆွေးနွေးပွဲကနေပြီးတော့ပေါ့နော်သူတို့အဖွဲ့ကဒီငင်းငင်းရေးလုပ်ငန်းရက်ထရက်တန်ထားတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေကိုဟိုအခြေအနေပြလို့ချင်းချက်ချင်းစတင်ဖို့ပေါ့နော်သူတို့ဘက်ကတောင်းဆိုခဲ့တယ်ဆိုပြီးတော့အဲ့ဒီပုံစံမျိုးတော့ဟိုဆွေးနွေးပွဲရလဒ်အဖြစ်ပေါ့နော်ဒီ KMPP ဘက်ကပြန်ပြောတာကိုကြားရတယ်ပေါ့ဒီတစ်လလုံးရဲ့ငင်းငင်းရေးဆွေးနွေးပွဲတွေကိုပြန်ကြည့်လိုက်မယ်ဆိုလို့ရှိရင်ဒီရှမ်းပြည်နယ်မှာဆွေးနွေးခဲ့တဲ့ဒီတိုင်းရင်းသားလက်နက်ကိုင်နှစ်ဖွဲ့ကလည်းသူတို့ချင်းချင်းကြားငင်းငင်းရေးဆွေးနွေးမှုပြုလုပ်ခဲ့တာကိုတွေ့ရတယ်။ဒီတစ်ဖက်မှာလည်းဝါထင်းကျုံနယ်မြေမှာပြုလုပ်ခဲ့တဲ့တက်မတော်နဲ့ဒီရခိုင်တက်တော်အေအေတို့ကလည်းငင်းငင်းရေးဆွေးနွေးမှုတွေပြုလုပ်ခဲ့တယ်ပေါ့နော်။အဲ့ဒီဆွေးနွေးပွဲမှာအစိုးရပါဝင်ခြင်းမရှိခဲ့တာကိုတော့တွေ့ရတယ်။
တွေ့ရတယ်။ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ NLD ရဲ့ပေါ့နော်ပြောရဆိုခွင့်ရှိသူကတော့အစိုးရပါဝင်ခြင်းမရှိတာကဒီတပ်ဖွဲ့နှစ်ခုကဟိုကနဦးပြစ်ဆုံးမျိုးသားဖြစ်တယ်ဆိုပြီးတော့ပေါ့နော်ပြောဆိုခဲ့ရတယ်ရှိရပေါ့။ဒါတွေကိုပြန်သုံးသပ်ရမယ်ဆိုလို့ရှိရင်ဟိုငင်းငင်းရေးဆွေးနွေးပွဲတွေမှာပေါ့နော်ဒီအစိုးရကလည်းလေတီးတန့်တက်တက်သွားနေတယ်လို့မျိုးဒီတက်မတော်ကလည်းတီးတန့်တက်တက်သွားနေတာကိုတွေ့ရတဲ့အတွက်ဒီငင်းငင်းရေးမှာစုံမမရှိသေးဘူး။ဒီဟိုတက်မတော်အစိုးရနဲ့တက်မတော်နဲ့ငင်းငင်းရေးမှာစုံမမရှိသေးဘူးလို့ဟိုပြောလို့ရပါတယ်ဟုတ်။
အခုကျွန်တော်ဆက်ပြီးတော့ပြောကြည့်နေတာတော့လေကျွန်တော်တို့ဒီတစ်ပတ်မှာထွက်လာတဲ့ဒီဟိုကြေညာစာတမ်းတွေပေါ့နော်အဲ့ထဲမှာတုံးထားတဲ့သကကလုံးတွေအကြောင်းပေါ့ကျွန်တော်တို့အဲ့ဒါလေးဆက်ပြီးတော့ဆွေးနွေးကြည့်နေဥပမာဟိုအဲ့ဒီမှာဆိုရင်ကျွန်တော်တို့ဒီပထမဆက်စားခြင်းပြောကြည့်နေတာတော့ဒီတက်မတော်ရဲ့ဒီရခိုင်ပြည်နယ်နေမှာပို့ရတဲ့တဝင်လာပေါ့နော်အဲ့တဝင်လာမှာသူကဟိုတတိထားမိစရာကောင်းတာပါလို့ဆိုတော့ဒီဟိုဒီရခိုင်တပ်တော်နဲ့ပတ်သက်ပြီးတုံးတဲ့အတုံးလုံးပေါ့နော်အဲ့မှာသူကအရင်တုန်းကဆိုရင်ရခိုင်တပ်တော်အကြောင်းပြောရင်ရှေ့ကဒီအကြမ်းဖက်အဖွဲ့အစည်းဆိုတာမျိုးပေါ့နော်သူကဒီလိုညှို့ဆိုတဲ့စကားလုံးတစ်လုံးထည့်တယ်အဲ့တော့ဒီတပ်မတော်ကအဲ့မှာတော့ဒီအကြမ်းဖက်အဖွဲ့အစည်းဆိုတာမပါတော့ဘူးပေါ့နော်မပါတော့ဘဲနဲ့ ULA AA ဆိုတဲ့ဟာမျိုးကိုဟိုအထိမှတ်ပြုပြီးတုံးလာတာတွေ့ရတယ်ပေါ့နော်ဒါပေမဲ့ဒါပထမဆုံးအချိန်တော့မဟုတ်ဘူးဒီရှေ့မှာတုန်းကလည်းအရင်ကမှာတုန်းကလည်းဒီကြေညာချက်တစ်ဆောင်တည်းမှာတပ်မတော်ဒီလိုမျိုးတုံးမှုတာကိုကျွန်တော်တို့တတိထားမိခဲ့တယ်ပေါ့နော်အဲ့တော့ဒါဒီဟိုပေါ့နော်ဒီကျွန်တော်တို့ဒီအဲ့တော့တပည့်ရဲ့ဒီပေါ့နော်ဟိုတရှိမှုကိုအတိမတ်ပြူတာမျိုးပေါ့နော်နောက်တစ်ခါသူများမကြိုက်တဲ့စကားလုံးကိုမတုံးတာမျိုးဆိုတော့ဒါကောင်းတဲ့အချက်လို့ပြောလို့ရတယ်ပေါ့အဲနောက်တစ်ချက်ကတော့ဒါကျွန်တော်တို့ဒီဟိုမကောင်းတဲ့ဟာတစ်ခုပေါ့နော်အဲ့မကောင်းတဲ့ဟာတစ်ခုကတော့ကျွန်တော်တို့ဗာတွေ့တယ်ဆိုတော့ဒီတက်မရကောင်ရဲ့ဦးစည်းချုပ်ရဲ့ဒီဟိုရခိုင်ပြည်နယ်နေမှာပေးပို့တဲ့တဝင်တော်ကဒဲမှာပဲပေါ့နော်အဲ့တဝင်တော်တစ်ခုတည်းမှာပဲဒီကမန်တိုင်းရင်းသားဒေကိုဟိုဆိုရင်းနာမည်ပါမလာတာပေါ့ဒီရခိုင်ပြည်နယ်မှာနေထိုင်တဲ့တိုင်းရင်းသားဖြစ်ဖို့ပြောင်းမှာကမန်တိုင်းရင်းသားတွေပါမလာဘူးဟိုဒါဒီဟိုဒီကမန်တိုင်းရင်းသားတွေအတွက်လည်းဟိုစိတ်မကောင်းဖြစ်ကြရတယ်ပေါ့နော်အဲ့နောက်ဆက်တွဲမှာတော့ဒီဥမာတက်မတော်ကတောင်းမန်တာမျိုးတမမို့ရင်ပြင်ဆင်တာမျိုးပေါ့ဘာတစ်ခုမှမလုပ်ဖဲနဲ့ဟိုဒီဟာကိုပဲဆက်သုံးသွားတယ်ပေါ့ဒီအချက်ကတော့ကျွန်တော်တို့ဒီဟိုဆွေးရင်ကြာကောင်းနေလို့ကျွန်တော်တို့ဟိုရူတော့မြင်တယ်ပေါ့လေဒါပေမဲ့နောက်ထပ်ဟိုတစ်ခုရှိသေးတာကဒီရက်ပိုင်းအတွင်းမှာပဲကျွန်တော်တို့ဒီဟိုဒါကလုံးနေနဲ့ပတ်သက်ရင်ဒီဟိုကျွန်တော်တို့တမလို့သတင်းမှန်ပြန်ကြားရေးအဖွဲ့ website ကနေပြီးတော့ကျွန်တော်တို့ဒီစောင်းမတစ်ပုဒ်ဖော်ပြတယ်ပေါ့နော်အဲ့ဒါကတော့ဒီရုရှားကရေးတဲ့ဒီဗိုလ်ချုပ်ကြီးမင်းအောင်လိုင်အကြောင်းဟိုစောင်းမပေါ့အဲ့စောင်းမရဲ့ဒုတိယပိုင်းမှာတော့သူကဟိုဘာပါလာလဲဆိုတော့ဒီ Royal ဆိုတဲ့လူမျိုးကိုဟိုဖော်ပြလာတာတွေ့ရတယ်ပေါ့နော်အဲ့တော့ဒီ Royal တွေကဟိုတခြားလုံးအတိမတ်အပြုမခံခဲ့ရဘူးပေါ့နော်အဲ့ဒီစကလုံးအတိမတ်မပြုဘဲနဲ့ဒီ Royal လူမျိုးစုတွေမကြိုက်တဲ့စကလုံးတစ်လုံးနဲ့သူတို့ဟိုအစားထိုးတုံးဆွဲတာရှိတယ်ပေါ့ဟေးဒီတက်မတော်ရောအစိုးရရောပေါ့ဒါပေမဲ့အခုကတက်မတော်ကဝေဦးစည်းချုပ်ရဲ့ဒီအထူးသဖြင့်တော့တက်မတော်ရဲ့ပေါ့နော်ဒီတရားဝင်ဒီဟိုဟာဒီတရင်တွေထုတ်ပြန်နေနေရကနေပြီးတော့မှဒီလိုရိုဟင်ဂျာဆိုတဲ့အတုံးလုံးမျိုးတုံးလာတာတော့ဒါဟိုကျွန်တော်တို့အားတက်ရှာလာပေါ့ဒီလိုတော့စဉ်းစားရရှိအဲ့တော့ဟိုအထူးအဖြစ်ပြောရင်တော့ကျွန်တော်တို့ကဒီဟိုတချို့လူမျိုးစုတွေရဲ့ identity တွေတချို့အဖွဲ့အစည်းတွေရဲ့ identity တွေကိုဟိုကောင်းမွန်စွာဖော်ပြပေးမယ်ဒါပေမဲ့တကယ်အခုဒီအရေးကြီးတဲ့ဒီကျွန်တော်တို့ဒီကမန်လူမျိုးစုလို့ဟာမျိုးကိုခြံခဲ့တာဒီဒါအင်တန်ကျွန်တော်တို့ဟိုမကောင်းတဲ့သဘောဆောင်နေပေါ့အဲ့ဒီအတွက်ဘာဖြစ်လဲဆိုတော့တခြားဒီဟိုလူနည်းစုတိုင်းရင်းသားအများစုရဲ့ဒီဟိုစိတ်ခံစားမှုရမလုံမချုံမှုခံစားစီတယ်ဆိုတဲ့အခြေအနေကိုရောက်ရှိစီတယ်လို့ဒီကျွန်တော်တို့တုံ့တက်ခြင်းနေပေါ့ဒီလိုလေဟိုကျွန်တော်ပေါ့နောက်တစ်ခုဒီမယံဟိုဆွေးနွေးစေချင်တာပေါ့လေဟိုကျွန်တော်တို့ဟိုသိချင်တာပါလေဆိုတော့ဒီဟိုရခိုင်ပြည်နယ်မှာဒီပြီးခဲ့တဲ့ဒီ2020ပေါ့အထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲမကျင်းပခဲ့တဲ့နေရာ၄နေရာရှိတယ်ပေါ့အဲ့ဒီ၄နေရာဒီဟိုကျွန်တော်တို့ဟိုတခြားလုံးဒီရခိုင်တိုင်းရင်းသားအခြေစိုက်ပါတီအနိုင်ရခဲ့တဲ့နေရာတွေများတယ်ပေါ့လေအများစုအနိုင်ရတဲ့နေရာတွေများတယ်အဲ့တော့အဲ့ဒီကနေပတ်သက်ပြီးတော့ကျွန်တော်တို့ဒီတောင်းဆိုတာတွေရှိတယ်ပေါ့နော်ဒီပြန်ပြီးတော့ရွေးကောက်ပွဲကျင်းပဟိုလုပ်ပေးပါဆိုပြီးတောင်းဆိုတာတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီဘက်ဟိုအထူးသဖြင့်တော့ဒီတတိယကြိမ်လွတ်တော်မဆခင်မှာပေါ့ဒါလေးတွေပြန်ပြီးတော့လုပ်ပေးတင်တယ်ဆိုပြောတာတွေလည်းရှိတယ်ပေါ့နော်ကျွန်တော်ညနေတက်ကလည်းဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဟိုစီရင်ခံစာအတူလေးထုတ်ထားတာမျိုးတွေရှိတယ်ပေါ့နော်အဲ့ဒါညနေပတ်သက်ပြီးတော့ရောဘာတွေများဆက်ပြီးတော့ဟိုကြည့်ပြလေဘာတွေများတည်လေပေါ့ဟိုအဲ့ဒါလေးနည်းနည်းဆွေးနွေးပြရင်ကောင်းမှာထင်တယ်
ဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ညီမကဟိုတွေ့တာလေးပေါ့နော်တွေ့တာလေးကိုဆွေးနွေးချင်တာကဒီဟိုအထွေထွေရေကောက်ဝဲအေးချင်းမှပြီးစီးခဲ့တဲ့ဒီနောက်ပိုင်းရက်မှာပဲပေါ့နော်နောက်ပိုင်းရက်မှာပဲဒီဟိုရခိုင်တက်တော့ AA ကနေပြီးတော့ဟိုရေကောက်ဝဲတွေခုလိုအောင်မြင်တာပြီးစီးခဲ့ရသူတို့ဟိုပေါ့နော်ဂုံယူတယ်ပေါ့နော်ဂုံယူဝမ်းမြောက်တယ်ဒါပေမဲ့ဒီရခိုင်ပြည်နယ်မှာဟိုရေကောက်ဝဲမကျင်းပဘဲဘဲနဲ့ဒီချန်လိုက်ခဲ့တဲ့ဟိုမဲဆန္ဒနယ်တွေရှိရပေါ့နော်အဲ့ဒီမဲဆန္ဒနယ်တွေကိုဒီဒီဒီဇင်ဘာလ31ရက်နေ့မတိုင်မီပေါ့နော်ဒီ
ရေကောက်ဝဲတွေကိုပြန်လဲကျင်းပနိုင်ဖို့သူတို့တိုက်တွန်းတောင်းဆိုရဲဆိုတဲ့ပုံစံမျိုးဟိုထုတ်ပြန်ချက်တွေထုတ်ခဲ့တာရှိရေပေါ့နော်အဲ့ဒီထုတ်ပြန်ချက်နဲ့မသိမ်းမင်းပါပဲဒီတမန်တော်ကလည်းဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တစ်စောင်ထွက်ပေါ်လာတယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်ကအဲ့ဒီထုတ်ပြန်ချက်မှာပဲသူကဒီဟိုရခိုင်တက်တော့AAURA ဆိုပြီးတော့အဲ့ဒီအသုံးနှုန်းပေါ့နော်ဟိုစပြီးသုံးနှုန်းလာတဲ့ထုတ်ပြန်ချက်ဖြစ်တယ်ပေါ့နော်အဲ့ဒီထုတ်ပြန်ချက်မှာဟုတ်တယ်ဒီ AA ကဟိုရွေးကောက်ပဲပြန်လဲကျင်းပရမယ်လို့ပြောသွားတာကဟိုမှန်တယ်ပေါ့နော်သူတို့လည်းဒါရွေးကောက်ပဲပြန်လဲကျင်းပဖို့ဟိုပြန်လဲကျင်းပဖို့ကိုဟိုတောင်းဆိုရဲဆိုတဲ့ပုံစံမျိုးအဲ့ဒီထုတ်ပြန်ချက်ကိုထုတ်ခဲ့တယ်ပေါ့နော်ပြန်လဲလုပ်ပေးရမယ်ရွေးကောက်ပဲပြန်လဲကျင်းပပေးရမယ်ဆိုတဲ့ပုံစံမျိုးသူတို့ထုတ်ပြန်ခဲ့တယ်ဒီဘက်ဟိုဒီဇင်ဘာလထဲမှာကြတော့ဒီရခိုင်ပြည်နယ်နေ့ကိုပေးဖို့တက်မတော်ကပေးဖို့တဲ့တုံဝင်ထွားမှာတုံဝင်ထွားမှာကြတော့ဒီရေကောက်ဝဲနဲ့ပတ်သက်ပြီးတော့ဟိုဒုတိယကြိမ်ပြန်ဒုတိယကြိမ်ထပ်ပြောထားတာပေါ့နော်တက်မတော်ကသူ့ရဲ့တုံဝင်ထွားမှာထပ်ပြီးဖော်ပြထားတာပေါ့ဒီရေကောက်ဝဲရခိုင်ပြည်နယ်မှာဟိုခြံလက်ခဲ့တယ်မဲ့ဆန္ဒနေနေဒီမှာရေကောက်ဝဲပြန်လဲကျင်းပပေးဖို့သူတို့ဟိုတောင်းဆိုတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အဲ့လိုဒုတိယကြိမ်ထပ်ပြီးတော့ပြောဆိုလာတာကိုတွေ့ရတယ်အဲ့ဒီရဲ့အဲ့ဒီဟိုရခိုင်ပြည်နယ်နေ့ကိုပဲဒီတမလာရီနိုင်ငံတော်တမလာရီဥဝင်းမြင့်ကပေးပို့ခဲ့တဲ့တုံဝင်ထားပါတယ်တမလာရီကဒီဟိုဒီရေကောက်ွယ်မဲဆန်သူတို့ခြံလှက်ခဲ့တယ်ပေါ့နော်ရေကောက်ွယ်မကျင်းပါပဲခြံလှက်ခဲ့တယ်ဒီမဲဆန်နာနယ်တွေမှာဟိုဥစားရေကောက်ွယ်ပြန်လဲကျင်းပါပေးဖို့ဆိုပြီးတော့သူတိုက်တွန်းနေဆိုပြီးဒီတမလာရီကိုယ်တိုင်ကဟိုဒီတုံဝင်လာမှာပေါ့နော်ဒီဖော်ပြခဲ့တာမျိုးတွေရှိရယ်ပေါ့နော်ဒါဒီတုံဒီရေကောက်ွယ်ပေါ့ဒီအစိုးရရယ်တက်မတော်ရဲ့ပေါ့နော်ရခိုင်တက်တော် AA ကဟိုတက်ဘောရတဲ့ပေါ့နော်ဒီရွေးကောက်ပဲပြန်လုံးရမယ်ပြန်လုံးရမယ်ဆိုတဲ့ဥစားလေးဒီတောက်လျှောက်ပြောနေပြီမဲ့လေဒီရွေးကောက်ပဲပြန်လေကျင်းပပြီကိုတာဝန်ရှိတယ်ပေါ့နော်ဒီပြည်တော်စုရွေးကောက်ပဲကော်မရှင်ကတော့နှုတ်ဆက်နေရအောင်တွေ့ရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရှိတော့ပေမဲ့ရှမ်းပြည်မြောက်ပိုင်းနဲ့ကရင်ပြည်နယ်မှာစစ်ရေးတင်းမာမှုတွေစစ်ရေးလှုပ်ရှားမှုတွေရှိနေတာကစိုးရိမ်စရာကောင်းတဲ့အချက်ပဲဖြစ်ပါတယ်
အစိုးရနဲ့တက်မတော်တို့ကငြင်းငြင်းနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေထွေထွေဆက်ဆံမှုတွေလုပ်နေကြပေမဲ့အစိုးရနဲ့တက်မတော်ကြမှာအတူညီတဲ့စုံမှတ်တစ်ခုမရှိဘူးဆိုတာဒါစိုးရင်ဖွယ်ရကောင်းတဲ့အချက်လေးဖြစ်ပါတယ
်။တက်မတော်ကဝေးဦးစည်းချုပ်ရဲ့ရခိုင်ပြည်နယ်နေ့အတွက်ပေးပို့တဲ့တဝန်တော်မှာကမန်လူမျိုးစုအမည်ကိုချန်လက်ထားခဲ့ခြင်းဟာကျန်လူမျိုးစုတွေအတွက်စိတ်ခံစားချက်အရလုံခြုံမှုမဲ့စေပါတယ်။
နိုင်ငံတော်တမရတမရကွယ်ဦးစည်းကျုံနဲ့ရခိုင်တပ်တော်တို့ကရေကောက်ပဲပြန်လဲကျင်းပပေးဖို့သဘောထားထုတ်ပြန်နေတယ်လို့ဒီရေကောက်ပဲကော်မရှင်အနေနဲ့လည်းထုတ်ပြန်ဆောင်ရွက်မှုတွေလုပ်ပေးဖို့လိုပါတယ
်အထူးသဖြင့်ကတော့ရခိုင်ပြည်နယ်မှာကာလကြာရှည်စွာပိတ်ဆို့ထားတဲ့အင်တာနက်အသုံးပြုခွင့်ကိုပြန်လဲခွင့်ပြုပေးဖို့လိုအပ်ပါတယ်တိဖို့ပ
ါကျမတို့တိုင်းပြည်ရဲ့အနာဂတ်အတွက်ငြင်းငြင်းရေးရအရေးတကြီးလိုအပ်ပါတယ်တိဖို့ဒီတစ်ပတ်တိဖို့အစီအစဉ်ကိုတော့ဒီမှာပဲရနာချင်ပါတယ်ဒီအစီအစဉ်ကို VOE ရဲ့စနေညရုပ်တံတဲ့ Radio အစီအစဉ်မှာနှစ်ပတ်တခါတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကျမတို့ညာလင်းတဲ့သုတေသနအဖွဲ့ကလေးလာတွေ့ရှိချက်အစီရင်ခံစာတွေကိုအသေးစိတ်ဖတ်ရှုခြင်းနဲ့ဆိုရင်တော့ညာလင်းတဲ့ Analytics ကဆိုတဲ့ Facebook စာမျက်နှာမှာဖတ်ရှုနိုင်ပါတယ်။အားလုံးရှင်လန်းချမ်းမြေ့ကြပါစေ
။စနေညအတွက်သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအရေအတွက်တောက်ကြံနေကတိဆိုရင်သန်း20ကျော်သွားပြီဆိုတာကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ Johns Hopkins တက္ကသိုလ်ရဲ့အချက်အလက်တွေမှာတွေ့ရပါတယ်။ကမ္ဘာပေါ်ကတခြားနိုင်ငံအားလုံးထက်အမေရိကန်မှာ COVID-19 ရောဂါကူးစက်သူပိုများပြီးကမ္ဘာကူးစက်သူစုစုပေါင်း 83.8 သန်းကျော်ရဲ့၄ပုံတစ်ပုံနီးပါးရှိလာတာပါ။ဒါအပြင်သေဆုံးသူအရေအတွက်ကလည်း 3,400,000 ကျော်ရှိပြီးကမ္ဘာမှာအများဆုံးပါပဲ။အိန္ဒိယနိုင်ငံမှာ COVID-19 ရောဂါကာကွယ်ဆေးပထမအကြော်စထုတ်ပြီးဆိုတာနဲ့နိုင်ငံတော်ကလူထုကိုအခမဲ့ထိုးပေးမယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးကဒီကနေ့ပြောပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်ပြည်ထောင်စုပြီးရင် COVID-19 ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပြီးနောက်6လကနေ7လအတွင်းလူဦးရေသန်း300ကိုကာကွယ်ဆေးထိုးပေးဖို့စီစဉ်နေပါတယ်။ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်တိုးလာနေတာနဲ့အမျှဘန်ကောက်မြို့တော်အပါအဝင်ပြည်နယ်28ခုကစီးပွားရေးလုပ်ငန်းတွေနဲ့လူထုအပေါ်တင်းကျပ်တဲ့ကန့်သတ်ချက်တွေချမှတ်ဖို့ထိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီကနေ့အဆိုပြုတင်ပြလိုက်ကြပါတယ်။လူထုကိုဗိုင်းရပ်စ်ပိုးကူးစက်နိုင်ခြင်းအန္တရာယ်ရှိတဲ့စီးပွားရေးလုပ်ငန်းတချို့နဲ့လူစုလူဝေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့ပြည်နယ်28ခုကလူတွေအိမ်ကနေပဲလုပ်လို့ဖို့နဲ့မလိုအပ်ဘဲပြည်နယ်အပြင်မှာခီးမထွက်အောင်ကန့်သတ်ဖို့စတဲ့ကန့်သတ်ချက်တွေကိုဝန်ကြီးချုပ်ပရာယုချန်ဒိုချာကနောက်ဆုံးအတည်ပြုဖို့လိုပါတယ်။ဒေါ်လာ940ဘီလီယံရထားတဲ့အမေရိကန်ကာကွယ်ရေးအသုံးစိတ်ဆိုင်ရာဥပဒေမူကြမ်းကိုသမ္မတဒေါ်နယ်ထရမ့်ကဗီဒိုအာဏာသုံးပယ်ချထားပြီးတဲ့နောက်အမေရိကန်ထက်လွတ်တော်ကသမ္မတရဲ့ဗီဒီယိုအာဏာကိုကျော်လွန်နိုင်တဲ့ထောက်ခံမဲ့အရေးအတွက်နဲ့ဥပဒေမူကြမ်းကိုအတည်ပြုလိုက်ပါတယ်။ Republican အများစုဖြစ်တဲ့ထက်လွတ်တော်ကသမ္မတထရမ့်ရဲ့ဗီဒီယိုအာဏာကိုကျော်လွန်ပြီးဥပဒေမူကြမ်းတစ်ခုကိုအတည်ပြုတာ၄နှစ်နီးပါးအတွင်းပထမဆုံးဖြစ်ပါတယ်ခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဒ တင်းပြဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.